Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ5ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်တဲ့အစီအစဉ်ကို line to meter 3251တို့ပြင် line လက် meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနယ်မြေ၄ခုသိမ်းယူမှုကိုရုရှားသမ္မတကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်မြောက်ကိုရီးယားဒုံးကျည်စမ်းသပ်တဲ့ကိစ္စအလုံးစုံရေးကောင်စီမှာဒီကနေ့အရေးပေါ်စီရွေးပွဲကျင်းပပါမယ်မြဝတီအနီးမှာလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးပြီးအာရမအလုတ်ခိုင်းစေခံထားရသူတွေမလေးရှားနိုင်ငံသား52ဦးပါဝင်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီကနေ့ကျင်းပတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီညီလာခံမှာတော့ပါတီဥက္ကဋ္ဌအဖြစ်ဦးခင်ကြီးကိုရွေးချယ်လိုက်ပါတယ်။တခါမန္တလေးတိုင်းညာဦးမြို့နယ်မှာဒီလပထမပတ်အတွင်းနိုင်ငံရေးနဲ့ဆက်နွယ်နေတဲ့သူတွေကိုအမည်မသိလက်နက်ကင်တွေဝင်ရောက်ဖမ်းဆီးတပ်ဖြတ်တဲ့လူတက်မှုပေါင်း9ခုဖြစ်ပွားခဲ့ပါတယ
်။ရိုက်နေပြီးတော့ခေါ်တော့လူရိုက်နေတဲ့သူကခေါ်လိုက်မော်တော်ကားကိုခေါ်သွားတယ်။နှစ်ခုနိုင်ပေါင်းရင်လုံးမမျိုးချောင်းတဲ့မှာထိုးသွင်းတဲ့အဲ့တော့လေပြင်းပြက်ချက်တဲ့အဲ့မျိုးချောင်းတဲ့မှာလောင်းပြန်တွေ့ပေါ့နော်။
ဒါကတော့ NLD တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြင့်စိန်ရဲ့ညီဖြစ်သူဖန်းစီတက်ဖြတ်ခံရပုံကိုမိသားစုနဲ့နှီးဆက်သူတအုပ်က VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမုံရွာမြို့အဝင်လမ်းမတွေဘာကြောင့်ဖျက်ဆီးခံရတယ်လဲဆိုတာကိုလည်းကြားရမှာပါ။အပတ်စဉ်ကဏ္ဍတွေထုတ်လင်းတဲ့အခါမှာတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်။
ယူကရိန်းဒေသ၄ခုကိုရုရှားပိုင်နယ်ထဲထည့်သွင်းလိုက်တဲ့ဥပဒေကိုရုရှားသမ္မတပူတင်ကဒီကနေ့ဗုဒ္ဓဟူးနေ့လက်မှတ်ထိုးအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကတော့ဒီလုပ်ရဟာတရားမဝင်ဘူးဆိုပြီးကန့်ကွက်ရှုံချထားကြပါတယ်။ဒီချိန်ထဲမှာပဲရုရှားထိန်းချုပ်မှုအောက်ရောက်နေတဲ့ဒေသတွေကိုပြန်ရဖို့ယူကရိန်းတပ်တွေကတံပြန်ထိုးစစ်ဆင်နေကြပါတယ်။ယူကရိန်းနိုင်ငံရဲ့ Donetsk, Luhansk, Zaporizhia နဲ့ Kherson ဒေသ၄ခုမှာရုရှားကဆန္ဒခံယူဝဲလုပ်ပြီးတဲ့နောက်ဒီဒေသ၄ခုကိုရုရှားဘက်အဖြစ်ရုရှားလွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ရုရှားဘက်ကအခုလိုသူတို့ဘက်အဖြစ်ကြေညာလိုက်တဲ့အပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံမှာလာမယ့်သတင်းပတ်မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။လုံခြုံရေးကောင်စီမှာအလားတူဆုံးဖြတ်ချက်ကိုမဲခွဲရမှာတော့ရုရှားကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလုပ်တဲ့စစ်နယ်ဥပဒေဆိုင်ရာနီနော့ဖလေဘွဲမှာတော့ယူကရိန်းပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုရာဇဝတ်မှုတွေကိုအရေးယူကင်တွယ်ဖို့အထူးတရားရုံးတစ်ခုဖွဲ့စည်းဖို့ယူကရိန်းသမ္မတကအဆိုပြုပါတယ်။ ICC နိုင်ငံတကာခွန်ရုံးနဲ့တခြားနိုင်ငံတကာတရားစီရင်မှုတွေကလည်းအရေးယူလို့မရနိုင်တဲ့သူတွေကိုအပြစ်ပေးနိုင်ဖို့တရားရုံးတစ်ခုလိုအပ်နေတယ်လို့သမ္မတဇလင်စကီကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကျမတိုင်ကန်ကိုကြော်ဖြတ်ပြီးပယ်ထိန်တဲ့ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကစမ်းသပ်ပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဒီနေ့ဗိုလ်တူးနေမှာအရေးပေါ်အစည်းအဝေးတက်ကိုကျင်းပမှာဖြစ်ပါတယ်။ဒီတကားဖွဲ့အစည်းအဝေးကိုကျင်းပဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာပါ။မြောက်ကိုရီးယားကပယ်ထိန်တဲ့ဒုံးကျည်နဲ့လူတွေအစုလိုက်ပြုံလိုက်သေစေနိုင်တဲ့လက်နက်တွေဖြစ်ပေါ်တိုးတက်အောင်ဥပဒေနဲ့မညီလုပ်နေတဲ့အစီအစဉ်ကိုကျမတို့ကန့်တတ်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်နာ တောမတ်စ် ဂရင်းဖီးလ်ကလူမှုစာမျက်နှာ Twitter မှာရေးထားပါတယ်။အမေရိကန်သမ္မတနဲ့ဂျပန်နိုင်ငံဝန်ကြီးချုပ်တို့ဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုအပြင်းထန်ဆုံးရှုတ်ချလိုက်ပါတယ်။ဒီပြစ်လို့မှုဟာဂျပန်ပြည်သူတွေအတွက်အန္တရာယ်ဖြစ်ပြီးဒေသကိုမတည်မငြိမ်ဖြစ်စေကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုရှင်းရှင်းချိုးဖောက်တာဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လို့မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ဟာဒီနေ့ဗုဒ္ဓနေ့မနေ့ပိုင်းမှာပင်လယ်ဝါထဲကိုလက်ကျင်ရဲ့အနေနဲ့ဒုံးကျည်တွေနဲ့ဘုံတွေကျက်ချခဲ့ပါတယ်။အင်္ဂါနေ့မနေ့9:22မိနစ်ကပြစ်လွတ်ခဲ့တဲ့မြောက်ကိုရီးယားဒုံးကျည်ဟာတာလာပြစ်ပဲထိန်တဲ့ဒုံးကျည် IRBM ဖြစ်ပြီးမြောက်ကိုရီးယားမြောက်ပိုင်းဂျာဂန်ဒေတာကပြစ်လွတ်ခဲ့ကြောင်း4500ကီလိုမီတာအကွာအဝေးကိုအမြင့်950ကီလိုမီတာကပြန်တန်းသွားခဲ့ကြောင်းတောင်ကိုရီးယားလက်နက်ကိုင်တပ်များပူးတွဲစစ်ဦးစီးရုံးကပြောပါတယ
်။ဗြိတိန်ဝန်ကြီးချုပ်လစ်ထရတ်စ်ကသူအဆိုပြုထားတဲ့အခွန်လျှော့ချရေးအစီအစဉ်တွေကြောင့်အစပိုင်းမှာအခက်အခဲတွေရှိနေပေမဲ့ပိုပြီးချမ်းသာကြော်ဝါတဲ့ပိုမိုထိရောက်အကျိုးရှိတဲ့အနာဂတ်ကိုဖော်ဆောင်ပေးမှာဖြစ်တဲ့အတွက်ကြံ့ကြံ့ခံပြီးကြော်လွှားပေးကြဖို့ဒီကနေ့ကျင်းပတဲ့ Conservative Party ညီလာခံမှာပြောကြားလိုက်ပါတယ်
We need to get Britain moving. We cannot have any more drift and delay at this vital time.
Birmingham မြို့မှာကျင်းပတဲ့ဒီညီလာခံအတွင်းပါတီဝင်တွေရဲ့စိတ်ဓာတ်ကိုမြင့်တင်ပေးတဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ်။သူမအနေနဲ့အခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဆောင်ရွက်သွားဖို့အစဉ်အသင့်ရှိကြောင်းပြောကြားခဲ့တယ်လို့သူကိုဝေဖန်ကြတဲ့အတိုက်ခံပါတီတွေအလုံသမာတမကတွေတဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတချို့တို့ဟာဖွံ့ဖြိုးတိုးတက်မှုကိုမလိုလားတဲ့အုပ်စုတွေဖြစ်တယ်လို့ပြောကြားပါတယ်။ဝန်ကြီးချုပ်တစ်ဦးဆောင်မှုအပေါ်မိကွန်းထုတ်မှုတွေရှိနေချိန်ပါတီဝင်တွေရဲ့စိတ်ဓာတ်တွေမြင့်တင်ပေးနေအောင်ဝန်ကြီးချုပ်တစ် Trust ကရည်ရွယ်မိန့်ခွန်းပြောကြားခဲ့တာပါ။အစိုးရရဲ့မူဝါဒတွေပြောင်းပြန်ပြောင်းလဲခဲ့ရတာပါတီဝင်လွတ်တော်အမတ်တချို့ကသူ့ရဲ့ခေါင်းဆောင်မှုကိုပြောင်းပြောင်းတင်းတင်းဆန့်ကျင်ကြတာနဲ့လာမယ့်အထွေထွေရွေးကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ရနိုင်တယ်ဆိုတော့လူထုသဘောထားစစ်တမ်းတွေထွက်ပေါ်နေချိန်မှာလေးရကြ Conservative Party ညီလာခံကိုကျင်းပခဲ့တာဖြစ်ပါတယ်။နေ့တန်ကြာတိုင်းပြည်စည်းဝါးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကနေရုံထွက်နိုင်ဖို့အခွန်ရှော့ကောက်တာနဲ့အစိုးရရဲ့မူဝါဒတွေဖြေလျှော့ပေးတဲ့နီလန်းတွေနဲ့ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့ Trust ကကြေညာထားပါတယ်။ညီလာခံအတွက်ဝန်ကြီးချုပ်မေကွန်ပြောကြားနေချိန်မှာပဲပြိတ်သက်ထဲကထပြီးကန့်ကွက်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့နိုင်ငံတော်ရှိုးဝက်ဆာဝက်စာရမ်းများစုံစမ်းစစ်ဆေးမှုမှာတရားလွတ်တော်ချုပ်ကကြားဝင်ဖို့ထရမ့်ရဲ့အရှိန်တွေကလျှောက်ထားလိုက်ကြပါတယ်။အောင်ယုံရဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပေးဖို့တရားလွတ်တော်ချုပ်ကိုထရမ့်ရဲ့အရှိန်တွေကတောင်းဆိုလိုက်တာပါ။အောက်တိုဘာ၈ရက်နေ့ကဖလော်ရီဒါပြည်နယ်မှာရှိတဲ့ထရမ့်ရဲ့အိမ်ကိုရှာဖွေခဲ့ရမှာတိမ့်စီခဲ့တဲ့နိုင်ငံတော်ရှိုးဝက်အဆင့်သမ္မတဆာဝက်စာရမ်းတရားဝင်ခြင်းကိုသုံးသပ်ဖို့တိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးမှုတယောက်ကိုအောင်ယုံကခန့်အပ်ခဲ့ပါတယ်။ပေါ်ပြီးများပြားတဲ့ဆာရွက်ဆာရန်တွေကိုအထူးစုံစမ်းရေးမှုကကြီးစုနိုင်ခွင့်ကိုတော့တရားသူကြီးသုံးပါဝင်တဲ့အဖွဲ့ကပြီးခဲ့တဲ့လကကန့်သတ်ခဲ့ပါလေ။တဘာရင်တရားသူကြီးအဖြစ်ရေမွန်ဒယ်ရီကိုအထူးစုံစမ်းရေးမှုအဖြစ်တရားရုံးကခန့်ထားခဲ့တာပါ။ဒီအောင်ရုံးဆုံးဖြတ်ချက်တွေကိုပယ်ဖျက်ဖို့ထရမ့်ရဲ့ရှေ့နေတွေကသူတို့ရဲ့လျှောက်ထားချက်ကိုတရားလွတ်တော်ချုပ်တရားသူကြီး Clarence Thomas စီမှာတင်သွင်းခဲ့တာဖြစ်ပါလေ။Mr. Clarence Thomas of Florida နဲ့ American တောင်ပိုင်းပြည်နယ်တွေရဲ့အရေးပေါ်ကိစ္စတွေအတွက်တာဝန်ရှိသူဖြစ်ပါတယ်။ Trump ရှင်းနေတွေရဲ့အရေးပေါ်လျှောက်ထားချက်ကိုတရားသူကြီး Thomas တယောက်တည်းကလည်းဆုံးဖြတ်နိုင်ပါတယ်။ဒါပေမဲ့ထုံးစံတိုင်းဆိုရင်တော့တရားလွတ်တော်ချုပ်တရားသူကြီးတွေကပဲအဆုံးဖြတ်ပေးရတာပါ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လည်နေပါသေးရှင
်ဒီအမေရိကန်အတန်းကနေပုတ်ထူးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထမ်းမြမနေဆက်မြန်မာနိုင်ငံဘက်မြဝရီမြို့အနီးတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးအလုတ်ခိုင်းစီခံထားရသူတွေထဲမှာမလေးရှားနိုင်ငံသား53ယောက်ပါတဲ့အကြောင်းမလေးရှားနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA ကိုပြောပါတယ်ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ပေးဖို့ MHO အဖွဲ့ကတောင်းဆိုနေပါတယ်အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်ကျွန်တော်တို့တရားဝင်ရရှိထားတဲ့စီးရင်တွေအရမလေးရှားနိုင်ငံသား53ယောက်ရှိပါတယ်။သူတို့ကို KK Park ရာဇဝင်ကိုင်းကဖမ်းဆီးထားတာပါလို့မလေးရှားနိုင်ငံရဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO ရဲ့အတွင်းရေးမှူးတာတုဟီရှာမူဒင်ဟာရှင်က VOA ကိုပြောခဲ့ပါတယ်။ KK Park အဖွဲ့ဗမာရှိတယ်၊ဗန်နီယာမှာရှိတယ်စတဲ့လိပ်စာနဲ့အစာဦးအတိအကျပြောနိုင်ပေမဲ့ဘယ်အစိုးရကမှဝင်ရောက်ဖမ်းဆီးနိုင်ခြင်းမရှိဘူးလို့သူကပြောပါတယ်မြန်မာနိုင်ငံမှာလည်းတာဝန်ရှိတဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေဝင်ရောက်ကယ်တင်နိုင်ခြင်းမရှိတာကိုမစ္စတာဟန်ရှင်းကထောက်ပြပြောဆိုပါတယ်ဒေသထဲမှာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာလူကုန်ကူးမှုတိုက်ဖျက်ရေးတွေအရှင်မြင့်လှုပ်လာချိန်မှာလူကုန်ကူးတဲ့ရာဇဝတ်ကိုင်းတွေမြန်မာနိုင်ငံအတွင်းကိုပြောင်းရွှေ့လုပ်ကိုင်နေကြတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
2022ခုနှစ်အတွက်ဒါရုဗေဒဆရာနိုဘယ်ဆုကိုအမေရိကန်နဲ့ဒိန်းမတ်နိုင်ငံတို့ကဒါရုဝေဒပညာရှင်3ယောက်ပူးတွဲရရှိသွားကြပါတယ
် Royal Swedish Academy of Sciences has this morning decided to award the 2022 Nobel Prize in Chemistry
California ပြည်နယ် Stanford တက္ကသိုလ်က Caroline Bartosi Copenhagen တက္ကသိုလ်က Morten Melton နဲ့ Scripps Research ဦးတည်နောက်ဌာနက Barry Sharpless တို့ကိုဆုချီးမြှင့်ကြောင်းသိပ္ပံဆိုင်ရာ Nobel ဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာဖြစ်ပါတယ် Molecule များတွဲဆက်မှုဓာတုဗေဒပညာကိုပို့ပြီးလွယ်လွယ်သိရှိသဘောပေါက်အောင်လေ့လာခဲ့ကြတဲ့အတွက်ချိမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်။မော်လီကျူးတစ်ခုနဲ့တစ်ခုလွယ်လွယ်ကူကူနဲ့အာဝန်ချိတ်ဆက်နိုင်တဲ့ပညာကို very sharpest and modern model ကအုံမြင့်ချပေးခဲ့ကြတာပါ Caroline Bardoz ကတော့တက်ရှိတွေမှာအဲ့ဒီ clip ဓာတုပညာကိုအသုံးပြုနိုင်တဲ့ပညာဆက်လက်ဖော်ထုတ်ခဲ့တဲ့အတွက်ကြောင့်စုချင်းမြင့်လိုက်တာဖြစ်ပါလေမော်တော်ကားကဘာပတ်လိုက်တဲ့အခါခလုတ်က clip ညီပြီးကျသွားသလို molecule တစ်ခုနဲ့တစ်ခုလွယ်လွယ်ကူကူအန်ဝင်တွဲဆက်နိုင်တဲ့အတွက်ဒီဓာတုဗေဒပညာကိုအဲ့ဒီမိသန်စွဲနဲ့ clip ဓာတုဗေဒလို့ခေါ်ပေါ်ခဲ့တာဖြစ်ပါလေသူတို့ဖော်ထုတ်ခဲ့တဲ့ပညာကြောင့် molecule ကိုရိုးရိုးရှင်းရှင်းတွဲဆက်လို့ရလာခဲ့တယ်လို့စုရွေးချယ်ရေးကော်မတီကသတင်းထုတ်ပြန်ချက်မှာဆိုပါတယ် Very Sharpless ာ2003ကလည်း oxidation reaction နဲ့ Nobel W beta ဆုရရှိခဲ့တာကြောင့်နှစ်ထပ်ကွာ Nobel ဆုရှင်ပ
ါ Brazil နိုင်ငံမှာအကျိတ်နဲ့ဖြစ်မဲ့ဒုတိယအကျော်သမ္မတရွေးကောက်ပွဲကြရင်ဘာသာရေးအတိုင်းအဝိုင်းကမဲတွေရနိုင်ဖို့သမ္မတလောင်းနှစ်ယောက် message စီရင်မှုတွေကိုလုပ်နေကြပါတယ်လက်ရှိသမရလက်ရဆုံးဝါဒီဂျိုင်းဘော်ဆိုနာရိုနဲ့သမရဟောင်းလက်ဝဲဆုံးဝါဒီလူလာဒါဆီလ်ဗာတို့တင်းငွေနေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဘယ်သူမှအပြတ်အနိုင်မရခဲ့တာကြောင့်ဒုတိယအကျော်ပြန်ဆင်ကြရမှာဖြစ်ပါတယ်။မကြာသေးခင်ကမှအေဝဂေလိအသင်းတဲကိုပြောင်းဝင်လာတဲ့သမရဘော်ဆိုနာရိုဟာဆောက်ပွားလိုမျိုးမှာရှိတဲ့ဖျားကြောင်တစ်ခုမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီတော့တွင်2003ခုနှစ်ကနေ2010ခုနှစ်အထိသမရအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပြန်ဘက်ကိုယ်စားလှယ်လောင်းဒါဆီလ်ဗာဟာလည်းမနေ့ကကြာရောက်တဲ့သူတော်စင် Saint Francis အထိမ်းအမှတ်နေ့ကိုဖျားเจ้าမှာကျင်းပခဲ့ပါတယ်ခင်ဗျာ
။မူရင်းသဘောတူပြီးဈေးဒေါ်လာ44ဘီလီယံနဲ့ Twitter ကိုဝယ်ယူဖို့ Tesla ရဲ့အလုပ်ပုဆောင်အရာရှိချုပ် Elon Musk ကသဘောတူလိုက်ပါတယ်။ America ဘိုးအစိုးရရဲ့ငွေစုစာချုပ်တွေနဲ့လုံထုံးလုံနည်းတွေကိုကြီးကြပ်တဲ့ Commission ကိုအင်္ဂါနေ့ကတင်ပြခဲ့တဲ့စာမှာအလောင်းမတ်ဆာအခုလိုပြောလိုက်တာပါဒေါ်လာဝယ်ရပြည်နယ်မှာ Twitter နဲ့အလောင်းမတ်အကြအမှုရင်းဆိုင်ကြဖို့နှစ်ပတ်အလိုမှာခုလိုသဘောတူညီတာဖြစ်ပါတယ် Twitter လူမှုစာမျက်နှာမှာအကောင့်တူတွေရှိနေတာထက် Twitter က short ပြီးရေးထွက်ခဲ့တယ်လို့ဆိုခဲ့ပြီး Musk ကမူလသဘောတူညီချက်ကိုပယ်ဖျက်လိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက် Twitter ကတရားစွဲခဲ့တာဖြစ်ပါတယ်သတင်းထွက်ပေါ်လာပြီးနောက် Twitter ကိုနဲ့အစု share တွေကိုအင်္ဂါနေ့နောက်ပိုင်းမှာ $52နဲ့အရောင်းဝယ်ပြန်ဖြစ်ခဲ့ပါတယ်
ဒါကတော့ဗုဒ္ဓပုနေညအတွက်သတင်းစီစဉ်ကိုကိုဇော်ဝင်းလှိုင်နဲ့ဦးတင်မောင်တန်းတို့ကတင်ပြခဲ့ကြပါတင်ပြခဲ့ကြတာပါရှင်။မကြာခင်မှာတော့ညာဦးမျိုးနယ်ထဲမှာတက်ပြက်ခံရမှုတွေဖြစ်နေတဲ့အခြေအနေကိုကြားမှာပါ။အခုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီညီလာခံအကြောင်းကိုကြည့်ကြရပါကြည့်ကြရအောင်ပါရှင်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီညီလာခံမှာပါတီဥက္ကဋ္ဌနေရာကိုစစ်ကောင်စီလက်ထက်လူဝေမှုကြီးကြပ်ရေးဝန်ကြီးတာဝန်ယူခဲ့သူဥခင်ကြီးကိုတရားဝင်ခန့်အပ်လိုက်ပါတယ်။ပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဒစ်ကလည်းပြောကြားခဲ့တာပါဒီကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ညီလာခံအခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင
်နေပြည်တော်မှာနှစ်ရက်ကြာကျင်းပနေတဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့တတိယအကြိမ်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာပါတီဥက္ကဋ္ဌဒစ်အဖြစ်ဦးခင်ကြီးကိုရွေးချယ်လိုက်တာပါကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းကိုလူဟောင်းတွေပဲလွှမ်းမိုးထားဆဲဖြစ်တယ်လို့ပါတီဝင်တူဦးဖြစ်တဲ့ဦးလာရွှေကပြောပါတယ
်။ဥက္ကဋ္ဌကတော့ဥက္ခီပါခင်ဗျာ။ဟိုဥက္ကဋ္ဌတွေကတော့ငကိုလူတွေပါပဲခင်ဗျာ။ဟိုဦးမြတ်ဟိန်းနဲ့အဲဦးလာထွန်းပါပဲခင်ဗျာ။တွဲပဲသူတွေတွင်းမွားတော့အဲရခင်အဲတွင်းမှုခွဲကကိုတရားချစ်သူကတွဲပဲသူတွေမှုဖြစ်ပါတယ်။ကျန်တာတွေကတော့ဟိုကျွန်တော်တို့ညီစင်းပေးတဲ့90ကျော်မှာပြောပါမရွေးပါဘူးခင်ဗျာငကိုလူဟောင်းနေကြည့်ပါပဲဟုတ်44ယောက်ကငကိုလူဟောင်းနေကြည့်ပဲ44ယောက်ဟုတ်တီးစီပေါ့လေဟုတ
်ဥက္ကဋ္ဌတဲ့ဖြစ်လာတဲ့ဥခင်ကြီးဟာအရင်ကရဲချုပ်ဟောင်းနဲ့လာဝကဝန်ကြီးဟောင်းတာဝန်တွေကိုယူခဲ့တဲ့သူပါပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်မယ်လို့ဥက္ကဋ္ဌအဖြစ်မိန့်ခွန်းမှာပြောသွားတဲ့အကြောင်းဦးလာဆွေကပြောပါတယ်ပါတီဝင်တွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်လို့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတော့အသေးစိတ်မပြောပေမဲ့မြို့နယ်တွေကြီးရွာတွေမှာပြည်သူစစ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေချိတ်ဆက်ပြီးလုံခြုံရေးအပိုင်းအတွက်လှုပ်ဆောင်ဖို့ရှိတယ်လို့ပြောဆိုထားတဲ့အကြောင်းဦးလာဆွေကပြန်ပြောပြပါတယ်
။ခုကနေရာတကာမှာပြည်သူစစ်တွေဖွဲ့ကြတယ်ဖွဲ့တဲ့အခါမှာပြည်သူပါဝင်သောဟိုဟာပေါ့လုံခြုံရေးအဖွဲ့ပေါ့အဲလူမျိုးခေါ်တာအမှန်တော့ပြည်သူစစ်တွေပါပဲပြည်သူစစ်တွေကအဲဒါအနီရောမပါဘူးကြည့်အဲပြည်သူစစ်တွေကအနီမပါဘူးပြည်သူစစ်ကဘယ်သူတွေပါလဲဆိုတော့ကြားလူတွေနဲ့အစိမ့်နေနဲ့အဲဒါတွေကတော့ပြည်သူစစ်တွေဖွဲ့ကြတယ်အခုရွာတွေမှာလုံခြုံရေးလုပ်နေတဲ့ပြည်သူစစ်တွေအကုန်လုံးကအစိမ်းနဲ့အစိမ်းဝင်ရလူတွေနဲ့အဲ့ဒါကိုတပ်မတော်နဲ့ချိတ်ဆက်ပြီးတော့လက်နက်တွေပါရရှိရေးတင်းတန်းတွေပါရပြီးပြီးလို့ရှိရင်ဟလာရွာလုံးရွာတွေလုံခြုံရေးလုပ်ဖို့ဒါတွေကအသေးစိတ်ကြီးအဲဒါတွေတော့ပြောမသွားဘူးသို့တော့ဒီ
ပါတီဒူဥက္ကဋ္ဌ၃နေရာရှိတဲ့အထဲမှာနှစ်နေရာကိုလက်ရှိဒူဥက္ကဋ္ဌ၂ရောက်ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်လေဟောင်းဦးမြတ်ဟိန်းနဲ့တမလာယုံနဲ့ဗနာယုံဝန်ကြီးဟောင်းဦးလာထွန်းတို့ပဲပြန်ပြီးတော့ရွေးခံရပါတယ်ဒူဥက္ကဋ္ဌ၃နေရာတဲ့ကတနေရာနဲ့အတူရင်းမှု၂နေရာကိုတော့ဒီနေ့ရွေးချယ်တာမရှိပဲလက်လက်ဖြစ်ထားရှိပါတယ်လက်လက်နေတဲ့နေရာတွေမှာမကြခင်ရပ်ပို ဒုတိယဗိုလ်ချုပ်ကြီးအောင်စုလို့ဖြစ်လာလိမ့်မယ်လို့ပါတီဝင်တချို့ကသုံးသပ်ပါတယ်။တနေ့ပတ်သက်လို့ဦးလာဆွေကတော့
ဒုက္ခရနောက်တစ်ယောက်ကတော့လိမ့်လက်နေပါသေးတယ်။အဲ့ဒါကတော့တက်ကလာမယ်လို့ကြားရပါတယ်။ဒီမှာတော့ declare လုပ်မသွားဘူး၊ချိန်ညာမသွားဘူး။နောက်ထွေထွေမှုလည်းလိမ့်လက်နေပါသေးတယ်။အထွေထွေမှုတွေကလည်းတက်ကပေးတဲ့သူလာမယ်လို့အကြံများဖြင့်သိရပါတယ်။တေချာတော့ချိန်ညာတာတရားဝင်တကယ်လို့ကတော့မရှိဘူးခင်ဗျာ။ဟုတ်။ဟိုသတင်းကြားရတာကတော့ဟိုဘုဂျိုကြီးဒုတိယဘုဂျိုကြီးမျိုးစော်ဒိန်းနဲ့ဒုတိယဘုဂျိုကြီးအောင်ဆိုးတို့လာမယ်လို့တော့အကြံပြန်သိထားတယ်။အဲဒါလည်းဟိုတရားဝင်ပြောတာမဟုတ်ဘူး။ကျွန်တော်တို့ကနေကျွန်တော်တို့အချင်းချင်းပြောကြတာပေါ့။ဌာနချုပ်ကလူတွေပြောလို့ကျွန်တော်လည်းသိတာပါ
။ USDP ပါတီဟာသမရဟောင်းဦးသိန်းစိန်လက်ထက် NLD ပါတီဝင်ရောက်ရှင်ပြန်ခြင်းမရှိခဲ့တဲ့2010ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ပါတီဖြစ်ပါတယ်။အခုစစ်ကောင်စီကျင်းပမဲ့ရှင်းနေရွေးကောက်ပွဲမှာလည်းအရင်ကပုံစံအတိုင်းအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကတွက်ဆထားပါတယ်။ပါတီခေါင်းဆောင်ပိုင်းတွေမှာတော့စစ်တပ်ကအငြင်းစားယူလာကြတဲ့သူတွေနဲ့အများစုပါဝင်ဖွဲ့စည်းထားပြီးအယက်သားပါဝင်မှုနေပါတယ်။ဥက္ကဋ္ဌသည်ဖြစ်လာတဲ့ဦးခင်ကြီးဟာ2016ခုနှစ်ကစလို့ကျန်းကန်ဖို့မျိုးရေးပါတီဒုတိယဥက္ကဋ္ဌတာဝန်ယူခဲ့ဘူးပြီးဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလာဝကဝန်ကြီးတာဝန်ကိုပြန်ယူခဲ့ပါတယ်။အခုပါတီညီလာခံမချင်းပါမီလာပိုင်းအလိုမှာပဲလာဝကဝန်ကြီးတာဝန်ကနေအနားယူခဲ့တာဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြသွားတာပါ။မန္တလေးတိုင်းညောင်ဦးမြို့နယ်မှာဒီလပထမပတ်အတွင်းနိုင်ငံရေးနဲ့ဆက်နွယ်နေတဲ့သူတွေကိုအမည်မသိလက်နက်ကင်တွေဝင်ရောက်ဖမ်းဆီးတက်ဖြတ်တဲ့လူတက်မှုပေါင်း9မှုဖြစ်ပွားခဲ့ပါတယ်။အများစုကတော့ NLD ကိုထောက်ခံသူတွေနဲ့ NLD ပါတီဝင်တွေနဲ့ဆက်ဆက်တဲ့မိသားစုဝင်တွေဖြစ်တယ်လို့ဒီမိသားစုတွေနဲ့နှီးဆက်တဲ့သူတွေက VOE ကိုပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါရှင
်။ပြီးခဲ့တဲ့ October 1ရက်နေ့ကညောင်ဦးမြို့နယ်စင်ကန်ချေးရွာနေစက်ခိုင်ဖွံ့ဖြိုးပါတီကိုယ်စားလှယ်လောင်ဦးအောင်မင်းထိုက်လက်နက်ကင်ဖွဲ့တစ်ခုရဲ့လက်ချက်နဲ့တည်ဆုံးခဲ့ပါတယ်။ဒီတက်ဖြတ်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာနောက်ထပ်အခြားလက်နက်ကင်ဖွဲ့တစ်ခုကလည်းNLD ကိုထောက်ခံသူတွေကိုလိုက်လံဖမ်းဆီးတပ်ဖြတ်ခဲ့တာကြောင့်လူ6ဦးထပ်မံတေဆုံးခဲ့ရတယ်လို့မိသားစုဝင်တွေနဲ့နှိဆက်သူတွေကအတည်ပြုပြောကြပါတယ်။အော်တိုဘားလ2ရက်နေ့ညတနင်္ဂနွေကငယ်တရောက်မြို့နယ်ကွဲဆေရွာနေညောင်းခိုင် NLD ဥက္ကဋ္ဌဦးကျော်ဝင်းကိုပျောက်ကြားအင်ဂျီတွေဝတ်ထားတဲ့လက်နက်ကင်လူတချို့ကကားနှစ်စီးနဲ့လာခေါ်သွားခဲ့ပါတယ်။မနေ့ပိုင်းမှာတော့အလောင်းကိုရွာပြင်မှာတွေ့ခဲ့ရတယ်လို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်။အော်တိုဘားလ2ရက်နေ့မှာပဲညောင်းမြို့နယ်စင်ကူရွာက NLD အဖွဲ့ဝင်5ဦးကိုလက်နက်ကင်ဖွဲ့တစ်ခုကဖမ်းဆီးခဲ့ပြီးတော့အပန်းခံသူတွေတဲကအမျိုးသား2ဦးနဲ့အမျိုးသမီး1ဦးရဲ့အလောင်းတွေကိုစစ်ကူတိုက်နယ်ဆေးရုံရှိမှာတွေ့ခဲ့ရပါတယ်။တခြားဖမ်းဆီးခံသူ2ဦးလွတ်မြောက်ပြီလားမလွတ်မြောက်ဘူးလားဆိုတာကိုတော့အခုထိမသိရသေးပါဘူး။အော်တိုဝါလာတုံးအနေညကလည်း NLD တိုင်းလွှတ်တော်ကုစလေဦးမြစ်စိန်ရဲ့ညီကိုလက်နက်ကင်ဖွဲ့တစ်ဖွဲ့ကနေမှာမိသားစုရှိဖမ်းဆီးရိုက်နှက်ခဲ့တယ်လို့မိသားစုနဲ့နှိဆက်သူတူက VOA ကိုပြောပါတယ
်။တုံးအနေညကျတော့အဲဒီကညောင်ဦးဟာကိုလွှတ်တော်ကုစလေတိုင်းဒေသကြီးနှစ်လွှတ်တော်ကုစလေဦးမြစ်စိန်ကသူတို့ကလက်ရှိသူကရှောင်းတိတ်နေတယ်။အဲဦးမြင့်စင်ရဲ့အကူအရင်းနှစ်ယောက်ကလည်းသူကထောင်ထဲမှာညောင်းထောင်ထဲမှာ။သူအဲသူ့ညီအငယ်ဆုံးတယောက်ကတော့သူကအခုအသက်ခံတယောက်ကသူကရှောင်းလိုက်သူကရှောင်းနေရှောင်းနေမကြံကြဲသူရင်သူပြန်လာတယ်ပေါ့နော်။သူကဘာနိုင်ရင်မှမလုပ်ဘူးပေါ့နော်။သူကနိုင်ရင်မလုပ်ဘူး။အဲတော့သူ့ကိုကြတော့၃နှစ်ည၈နှစ်ခွဲလောက်ကအဲမှာအခုအဲမှာဆိုင်းနေတစ်ခီးနဲ့အဲမှာအခုလူ၄ယောက်နဲ့လာတယ်လာပြီးအဲမှာသူတို့ဈေးခွက်ပိုးရင်ကြီးရောင်းနဲ့တိုက်တဲ့ဝင်လာတယ်။အဲ့မှာသူရဲ့သူမိမရဲ့သူတမီးလေးရဲ့သူရှိရပါတော့အဲ့တော့အဲ့နဲ့သူသူ့အဲ့မှာအဲ့မှာလည်းအိမ်ထဲမှာလည်းအဲ့မှာသူရိုက်နေတဲ့သူမိမအော်ဝဲအော်လိုက်မှာပြေးနေနေတာလေလာလိုက်မှာတယောက်ကထွက်ပြီးတော့အဲ့မှာအခုကဲမှာဟိုပုံဝင်ရအိမ်ကသူလည်းမဟုတ်တနက်ပြားတားပြားသူကမလုပ်နဲ့ဆိုတော့နောက်ပြန်မှာကျူးလို့တယ်ပေါ့နော်အဲ့မှာဆိုင်ငယ်ချမ်းကနေခေါ်သွားတယ်ပြီးတော့နောက်ဖက်ကိုကြီးသွားတယ်အဲ့တော့သူရက်ွက်ဆက်မှာသူဓမ္မရုံရှိတယ်အဲ့မှာတဘောင်ရှိအောင်မလုပ်ပါဘူးစောင့်နေတော့သူကဆိုင်ငယ်ဝက်နေမော်တော်ကောက်ကပြောင်းသူကကြီးတယ်ထွက်ပြီးအဲ့တော့ဘန်လီဆိုရင်ရောတပြားလောက်ရေစကန်နဲ့အိုက်တူပြေးနေတယ်တပြားလောက်ပဲဝေးပါမှာနော်အဲ့ရှိမှသူ့ကိုမိရပေါ့နော်အထင်းထင်းတုံးဆိုင်မှာရှိရှိမှသူ့ကိုမိရမိရောအဲ့မှာကိုယ်ကပါရိုက်နေပြီးတော့ခေါ်တော့လူရိုက်နေလို့သူ့ကိုခေါ်လိုက်မော်တော်ကားကိုခေါ်သွားတယ်နှစ်ခုနိုင်ပုံရင်လောက်မှအဲ့မှာလူဆောင်တန်းမှာအထိုးသွင်းတန်းနဲ့အဲ့တော့လေပြင်းပြက်ချက်တန်းနဲ့လူဆောင်တန်းမှာလောင်းပြန်တွေ့ပေါ့နော်
အခုလိုတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းတွေကကျူးလွန်နေဆိုတာကိုတိကျကျမသိရသေးပါဘူးစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်ချက်ထွက်မလာသေးသလိုညောင်မျိုးနယ်ရဲစခန်းကလည်းဖုန်းလက်ခံဖြေကြားတာမရှိပါဘူးမကြသေးခင်လပိုင်းတွေအတွင်းကလည်းညောင်မျိုးနယ်မှာနိုင်ငံရေးနဲ့ဆက်နွယ်တဲ့ဖမ်းဆီးတပ်ဖြတ်မှုအနည်းဆုံး၅ကြိမ်ရှိခဲ့တယ်ဆိုတာကိုဒေသခံကပြောပါတယ်ဒီတော့တွင်မြင်းကြံကိုင်နထိုးကြီးမျိုးနယ်ထဲမှာလဲအော်တိုဘလာ3ရက်နေ့ကအမျိုးသား9ဦးအသက်ခံရပြီးတော့ကားလမ်းပေးမှာဖြစ်ထားတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ VUE ကတိကျအတိမပြုနိုင်သေးပါဘူးမြန်မာနိုင်ငံလေပိုင်းမှာရာဇဝတ်မှုတွေနဲ့လူရဲတပ်ဖြတ်မှုတွေကြောင့်လူတွေတေဆုံတဲ့သတင်းတွေနေ့စဉ်ထွက်ပေါ်နေတဲ့အချိန်မှာပဲနိုင်ငံရေးအရရွေချက်ရှိရှိနဲ့ဖမ်းဆီးတပ်ဖြတ်တယ်လို့ယူဆရတဲ့တပ်ဖြတ်မှုတွေလည်းတိုးလာနေပါတယ်ဒီဒေသတွေမှာမြန်မာစစ်တပ်ကိုဆက်ညင်တဲ့ PDF လက်နက်ကိုင်တွေအပြင်စစ်တပ်ကိုထောက်ခံတဲ့သွေးတောက်ပြူစောတီစတဲ့ရတားလက်နက်ကိုင်အဖွဲ့တွေလည်းရှိနေပါတယ်ခင်ဗျာ
ကိုသားညို့ပြပြသွားတာပါ။စကိုင်းတိုင်းမုံရွာမြို့မှာတော့ဒီမြို့ဝင်လမ်းမကိုအောက်တိုဘာလ4ရက်ညနေပိုင်းကမြန်မာစစ်တပ်ဘက်ကနေမြေတူးဆက်နဲ့တူးဆွဖျက်ဆီးခဲ့ပါတယ်။တခါဒီကနေ့မနက်ပိုင်းမှာလည်းမုံရွာမြို့ကနေလဲစင်တက်ကြွချင်းစတဲ့ရွာတွေကိုသွားတဲ့လမ်းမကြီးကိုဖြိုချဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမုံရွာမြို့နဲ့ဆက်သွယ်ရေးအတွက်အဓိကကျတဲ့လမ်းမကြီးတွေကိုဖျက်ဆီးလိုက်တာကြောင့်စီးပွားရေးဆက်သွယ်ရေးအရာဒေသခံတွေအတွက်ထိခိုက်နစ်နာမှုတွေအများကြီးရှိနေတယ်လို့စီရေးခြေနေတွေလည်းပိုးပြီးတင်းမာလာမဲ့လက္ခဏာလားဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေတာပါဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင
်မုံရွာမြို့အဝင်အဓိကလမ်းမကြီးပေါ်မှာမြမစစ်တပ်ကဖျက်သွားတိုင်းမကြာခဏမိုင်းပေါက်ကွဲမှုတွေရှိခဲ့ပြီးတဲ့နောက်မှာဒီလမ်းမကြီးကိုအာဏာပိုင်တွေဘက်ကမြေတူးဆက်နဲ့လာရောက်ဖျက်ဆီးလိုက်တာပါလုံခြုံရေးအရာစစ်တပ်ဘက်ကအသုံးမပြုတော့တဲ့လမ်းဖြစ်တယ်လို့မုံရွာဒေသခံကိုတန်းကျော်ဦးကအခုလိုပြောပြပါတယ်
အဓိကကတော့အဲ့ဒီမုံဝါအမြင့်လမ်းကသူတို့ဖြတ်တာကမုံဝါမြို့အဝင်ခံလေးမှာသူတို့ကလမ်းကိုသူတို့ကဒီညောင်းပုံစံမျိုးပေါ့နော်အဲ့ဒါကတ်တရလမ်းကြီးပြအဲ့ဒါယူညောင်းပုံစံမျိုးတူးပြီးတော့ဒီဟိုဘက်နဲ့တပတ်ကိုစံကေရောကားရယ်ပေါ့နော်ဒီလူရောကသွားလို့မရအောင်သူတို့ကိုဖြတ်လိုက်တာပေါ့ဆိုတော့အဓိကတော့သူတို့ရှင်းပါလေဟိုအပ်ပလမ်းကြောလေးမှာကဟိုသူတို့စစ်ကောင်စီတပ်သားတွေကမစင်းရဲဘူးဗျအဲ့လမ်းကြောဘာလို့မစင်းရဲလဲဆိုတော့ဟိုလမ်းကြောတစ်ကျော်လုံးမှာကဒါကြီးတချို့နေရာတွေမှာကဒီဟိုကာဝေးတပါးကြီးရဲ့ဒီမိုင်းဆွဲတက်ခန်းကြီးကိုရှိရခါကြတယ်သူကအဲ့ကားနဲ့ဆင်းလိုက်ဆင်းလိုက်မှာအတေပြောက်ပြီးများတာများသူကကားနဲ့ဟိုတော်တော်ခုနောက်ပဲမစင်းတော့တာပေါ့နော်မစင်းတဲ့အခါကြတော့သူတို့လည်းတုံးပြင်းရမယ့်ဒီလူကတော့သူတို့ဒီပြည်သူတွေကိုတစ်ခါရောက်စေအောင်တမင်တကာကိုပဲဟိုရုပ်မာတဲ့လမ်းတုံးပြီးတော့ဖြတ်လိုက်တယ်လို့ကျွန်တော်လည်းယူဆတာပေါ့
မုံရွာအမြင့်လမ်းဘေးတစ်လျှောက်ကကြေးရွာတွေကမုံရွာမြို့တွေကိုဝင်တဲ့အခါမှာတော့ဒီလမ်းကိုပဲအဓိကသုံးရတာပါအခုဒီလမ်းကိုဖျက်ဆီးလိုက်တဲ့အတွက်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့ဆယ်ရွာကျော်လောက်ဟာမုံရွာမြို့နဲ့ဆက်သွယ်ရေးရောင်းဝယ်ရေးတွေခက်ခဲကုန်တာကြောင့်စီးပွားရေးအရာထိခိုက်မှုတွေလည်းရှိတယ်လို့ကျမ်းမာရေးအရာလည်းသွားလာရေးအခက်အခဲတွေရှိနိုင်တယ်လို့မုံရွာမြို့ကကိုတန်းကျော်ဦးကဆက်ပြောပါတယ
်ဆိုအဲ့ဒီလမ်းကဘယ်လောက်ထိရေးပါလဲဆိုအဲ့ဒီဒီအမြင့်ကအမြင့်ရဲ့ဒီမုံရွာဖြစ်ပေါ့နော်ဆိုတော့ဟိုလမ်းကျော်တကျော်လုံးမှာရှိရခြေရွာကြီးအများကြီးပြီးတော့ဆယ်ရွာ15လောက်ပဲရှိနေခင်တယ်ပေါ့နော်ကျွန်တော်အဲ့အဲ့ခြေရွာကြီးအကုန်လုံးကဒီမုံဝါလေးကိုအဲ့လမ်းကျော်တကျော်လေးအသုံးပြုပြီးတော့ကျွန်တော်တို့ကဝင်ရတာဝင်ရဝင်ရတဲ့အနေအထားတစ်ခုမှာအဲ့လိုမျိုးလမ်းပိတ်လိုက်တဲ့ခါကျတော့အဲ့တဲ့ခြေရွာမှာရှိတဲ့လူအနေနဲ့ကဒီမြို့နဲ့အဆက်တွေဟိုလမ်းကြီးဆက်တွေပြတ်သွားနေတဲ့ခါမျိုးရှိတယ်နောက်တစ်ခုကဒီဈေးရောင်းနဲ့ဈေးတွေဆိုတော့ပို့ပြီးဆက်ကဲဖြစ်တယ်ပေါ့သူတို့ဒီအနေနဲ့ကတော့ဒီလမ်းကျော်အမိတဲပြုပြီးတော့သွားလာဖြစ်တဲ့အခုအဲ့လမ်းကျော်မတုံးရတဲ့ခါကျတခြားဟိုတက်လမ်းနေရာနေပေါ့နော်ဝေးသွားတာကြောင့်သူတို့လည်းခက်ခဲနေပုံများသွားတယ်ပေါ့သဝနီရကောပြီးတော့ဒီလက်ပတ်ဆက်တွေရကောဟိုအများကြီးဖြစ်ခဲ့ဖြစ်တယ်ပေါ့မပြည်သူတွေနဲ့ကျမကြီးတခုဖြစ်ချင်တာမျိုးဒီမျိုးနဲ့ဟိုမျိုးနဲ့ဒီကြီးပါမျိုးကိုသူတို့ကအဆက်တွေပြက်စီခြင်းတဲ့တဘောနဲ့ဟိုအရေးလဲပြည်သူတွေတက်လာဒီကအရေးကြီးတယ်လားဖြစ်တဲ့တွေ့တာကိုတိတိနဲ့တမင်တကာကိုသူတို့ကလုတ်လိုက်တာပေါ့လေ
အောက်တိုဘာလ5ရက်ဒီကနေ့မနက်စောပိုင်းမှာလဲစင်ရွာနဲ့တက်ကြွင်ကျေးရွာတွေဘက်ကိုသွားတဲ့မုံရွာမြို့နဲ့ဆက်သွယ်ထားတဲ့နောက်ထပ်လမ်းမကြီးတစ်ခုကိုမြန်မာစစ်တပ်ကထပ်ပြီးတော့ဖျက်ဆီးခဲ့ပါတယ
်ဒီနေ့မနက်ပိုင်းမှာလဲကျွန်တော်တို့ဒီဟိုမုံရွာနဲ့ဒီလဲစင်တက်ကြွင်ရွာတွေဘက်ကိုသွားတဲ့လမ်းကျော်တစ်ကျော်ရှိတယ်ပေါ့နော်အဲ့လမ်းကျော်နဲ့သူတို့ကဟိုဖျက်လိုက်တယ်ပေါ့ဥပမာမုံရွာဆိုရင်ဒါအများဆုံးလေကျင်းနဲ့လေကျင်းတက်ကြွင်လို့ဆိုတာစစ်ကြောင်းထိုးခံနေရတဲ့ရွာတွေကိုတခုဆိုရင်အဲ့လိုပဲစစ်ကြောင်းတွေကတက်ပြီးရွာတွေအင်းနေမှုရှုပ်လေးလုပ်တဲ့ရွာတွေအဲ့ဒီရွာတွေကိုသွားတဲ့မောင်ဝါနဲ့ဆက်တက်ထားတဲ့ဒီလမ်းကိုလည်းသူတို့ဒီနေ့မနေ့ကမှဘိုးကနဲ့ထိုးဖြတ်သွားတယ်ပေါ့နော
်မုံရွာနဲ့ကျေးရွာတွေအကြားလမ်းတွေဖျက်ဆီးခံထားရတဲ့အတွက်သွာလာဆက်သွယ်ရေးခက်ခဲလာမယ့်အရေးနဲ့စစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုတိုးလာနိုင်တဲ့အခြေအနေလားဆိုပြီးဒေသခံတချို့ကလည်းစိုးရိမ်နေပါတယ်မုံရွာဒေသခံကိုတန်းကျော်ဦးကအခုလိုဆက်ပြောပါတယ်
အဓိကကတော့ဒီလိုကြီးရွာတွေနဲ့ လည်းအဆက်တည်းချမယ်နော်ပုံမှန်တော့မိကလမ်းမကြီးပုံတော့အဲ့လိုဖြတ်ချလိုက်တဲ့ပုံစံမျိုးဖြစ်နေတာပါဘာရွေးချက်နဲ့လုပ်လဲတော့ကျွန်တော်တို့ဟိုကောင်းကောင်းကြီးမသိရဘူးနော်လုံချုံရေးအချိန်ကြီးကတော့အခုဒီအမြင့်ပတ်တဲ့ကြောဆိုလဲတာပြည်သူတွေကဘာကြီးကြီးဟိုချိတ်ချက်လက်နေရတာပေါ့စီရေးရကြတော့မတင်းပါတဲ့ခါကျတော့ဒီစီသေးချောင်းမပြည်သူတွေလည်းရှိတယ်ပြီးတော့ကောလောဟာလာတခြင်းလည်းကြားရတယ်ပေါ့နော်ဒီကြောင်းလေးဒုံးမယ်တို့ပြီးတော့အခုလိုမျိုးလမ်းလေးတာချက်လက်တဲ့ပုံမှာလည်းပြည်သူတွေကဟိုသူတို့ဘက်ကပဲဟိုဟိုစီရေးကပို့ပြီးတော့အားဆိုင်လာမလားပေါ့အဲ့လိုမျိုးစိုးရင်ကြလေးတွေကတော့ရှိတယ်ပြည်သူတွေအနေနဲ့ကတော့ဒါဟိုအထိတ်တလန့်လေးတွေရှိနေကြပေါ့
စကိုင်းတိုင်းတွင်းမှာတော့အိုးရင်ဆွန်ခွာထွက်ပြေးတိန့်ရှောင်နေရတဲ့စစ်ရှောင်ပြည်သူအရေအတွက်ကပို့ပြီးတော့မှတိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာလည်းကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြမစစ်တပ်ဘက်ကဆွဆွဲထားတယ်လို့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေလည်းပို့ပြီးတော့တိုးလာနေပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအခုတော့ရွှေကုတ်ကိုမှအတ္တမအလုတ်ခိုင်းခံနေရတဲ့ဒီနိုင်ငံသားတွေထဲမှာမလေးရှားတွေလည်းပါဝင်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်မြဝတီမြို့အနီးလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးတော့အလုတ်စေခိုင်းခံထားရသူတွေထဲမှာမလေးရှားနိုင်ငံသား53ယောက်ပါဝင်တယ်လို့မလေးရှားနိုင်ငံကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA မြန်မာပိုင်းဌာနကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖို့ MHO အနေနဲ့တောင်းဆိုထားတယ်လို့လဲဆိုပါတယ်။ဒီအကြောင်းကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပြည်မြို့ဒီရှေကုတ်ကိုအင်းရစီမံကိန်းအတွင်းမှာ KK ဘတ်ရာဇွေဂိုင်းကအိန္ဒိယနိုင်ငံသား300လောက်ကိုဖမ်းဆီးပြီးစိုက်ဘာရာဇွေမှုကျူးလွန်တဲ့လုပ်ငန်းတွေအထမခိုင်းစီနေတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအဲ့ဒီအထက်မှာမလေးရှားနိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းမလေးရှားနိုင်ငံဆွေရလျောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကပြောဆိုရပါဒီလိုလူကုန်ကူးခံရသူတွေကိုကယ်တင်ဖို့ရေးမှာမြန်မာအာဏာပိုင်တွေအနေနဲ့လည်းချစ်ချစ်ရော်ရော်ပါဝင်တာမျိုးမရှိသလိုဒေသရင်းနိုင်ငံတွေကလည်းကယ်တင်တာမျိုးမလုပ်နိုင်တဲ့အတွက်ဒီကိစ္စမှာကုလသမဂ္ဂကလည်းကြားဝင်ဆောင်ရွက်ပေးဖို့မလေးရှားနိုင်ငံနိုင်ငံတကာလူသားချင်းစာနာမှုကူညီပေးရေးအဖွဲ့ MHO နဲ့မလေးရှားလူမှုအဖွဲ့အစည်းအတွင်းရှာဆွေးမှုစောင့်ကြည့်ကြီးကြပ်ရေးအဖွဲ့ MCCC အဖွဲ့တွေကကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုနေပါတယ် MHO အဖွဲ့ရဲ့ဒွေးမှုချုပ်ဒဒုဟာရှန်မူရီဟာရှန်က VOE ကိုခုလိုပြောပါတယ်
This particular criminal offense, criminal syndicate, criminal group are not same like other criminal group, whereby
မြန်မာနိုင်ငံအတွင်းကလူကုန်ကူးဂိုင်းဒီရာဇဝတ်ဂိုင်းဟာတခြားဂိုင်းတွေနဲ့မတူပါဘူးသူတို့ကအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေပါတယ်အဲ့ဒီအာဏာပိုင်တွေကဒီရာဇဝတ်ဂိုင်းတွေကိုကာကွယ်ပေးထားတဲ့အတွက်လူကုန်ကူးတဲ့ကိစ္စတွေကိုသူတို့ဆက်ပြီးကျူးလွန်နေနိုင်တာပါလို့ Mr. Dedu Khasin ကပြောဆိုသွားတာပါနိုင်ငံတကာအဖွဲ့အစည်းတွေဂျာဝင်ဆောင်ရွက်ဖို့ပြက်ကွက်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒေသတွင်းမှာလူမောင်ကိုကူးတဲ့ဂိုင်းတွေလွတ်လွတ်လပ်လပ်ကျင်လည်ကျဆင်းနိုင်တဲ့နေရာဖြစ်သွားနိုင်တယ်လို့သူကသတိပေးပါတယ်။မလေးရှားနိုင်ငံသားတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ We receive many victims officially from our NGO. We already have more. We have released.
အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကတစ်ဆင့်ကျွန်တော်တို့တရားဝင်ရရှိထားတဲ့ဆင်းတွေအရမလေးရှားနိုင်ငံသား53ယောက်အဖမ်းခံပြီးတော့ပထမအလုပ်ခိုင်းစီခံနေရပါတယ်။သူတို့ KK Bug ရာဇဝတ်ဂိုင်းကဖမ်းဆီးထားတာပါလို့မလေးရှားနိုင်ငံနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO အဖွဲ့တွင်းမှုဒါတုခေရှင်မူဒင်ဟောရှင်က VOE ကိုပြောပါလေ KK Bug အဖွဲ့ဘယ်မှာရှိတယ်ဘယ်နေရာမှာရှိတယ်လိပ်စာနဲ့နေရာတွေကိုအတိအကျပြောနိုင်ပေမဲ့ဘယ်အစိုးရကမှဝင်ရောက်ဖမ်းဆီးနိုင်ခြင်းမရှိဘူးလို့သူကပြောပါလေဒီလိုရာဇဝတ်ဂိုင်းကဖမ်းဆီးခိုင်းခံရတဲ့သူတွေထဲမှာအိန္ဒိယနိုင်ငံသား300လောက်ရှိတယ်ဆိုတာကိုအိန္ဒိယအာဏာပိုင်တွေပြောဆိုထားပြီးဖြစ်ပါလေအကြသိခင်ဂျပန်တွင်အဲ့ဒီတဲကနှစ်ယောက်လွတ်မြောက်ရေးတွေအိန္ဒိယရူပီးငွေ5သိန်းပေးရွေးခဲ့ရတဲ့အကြောင်းလဲအိန္ဒိယသတင်းစာတွေမှာရေးပါတယ်ဒီနေ့အိန္ဒိယနိုင်ငံထုတ် ANN သတင်းမှာတော့အိန္ဒိယနိုင်ငံသား45ယောက်ကိုပြန်ရွေးပြီးခေါ်ယူပြီးတဲ့အကြောင်းပြောဆိုထားပါတယ်အခုလိုဖမ်းပြီးပြန်ပေးဆွဲအလုပ်ခိုင်းခံရသူတွေလွတ်မြောက်ရေးမြန်မာနိုင်ငံအတွင်းကအိန္ဒိယတန်ယုံနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲအိန္ဒိယအာဏာပိုင်တွေပြောဆိုထားပါတယ်ခင်ဗျာကျွန်တော်သိ
ဒါကတော့ကိုသိန်းထိုင်ဦးသတင်းပေးပို့ခဲ့တာပါမကြခင်ထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့နိုင်ငံရေးလွန်ဆွဲပွဲတိုင်းရင်းသားတွေဘယ်ဘက်ပါမလဲဆိုတော့ဥကြောစံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ပေါ်ကဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဟုတ်တပူညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်ရှင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာဥကြစံသားရဲ့မြန်မာရေးသုံးသက်ချက်အားကစားကဏ္ဍလူတို့နဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကိုဆက်သွယ်ပြီးတော့အကြံပေးမယ်ဆိုရင်တိုက်ရိုက်ရောက်ရှိနိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့အရင်ဦးဆုံးကျမတို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့ COVID ပစ္စမလှိုင်းမှာအများဆုံးတွေ့ရတဲ့အယူအဆအမှားတွေအကြောင်းကိုဒေါက်တာတန့်စော်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ COVID လှိုင်း၅ခုထဲမှာ Delta မျိုးကွဲကြောင့်ဖြစ်တဲ့ COVID တတိယလှိုင်းဟာကူးစက်မှုအများဆုံးနဲ့အသက်သေဆုံးမှုအများဆုံးဖြစ်ခဲ့တာပါ။2022ခုနှစ်ဖေဖော်ဝါရီလထဲမှာ Omicron မျိုးကွဲကြောင့်ဖြစ်တဲ့ COVID စရုပ်ထလှိုင်းကိုရင်ဆိုင်ကြုံတွေ့ခဲ့ရပြီးမြဲကူးစက်မှုနဲ့အသက်သေဆုံးမှုမှာတော့နည်းပါးခဲ့တာကိုတင်ပြခဲ့ရပါတယ်။လက်ရှိကြုံတွေ့နေရတဲ့ COVID ပစ္စမလှိုင်းမှာကူးစက်မှုနှုန်းပြန်များလာတာကြောင့်အခုလိုကူးစက်မှုနှုန်းပြန်များလာတာဟာဘယ်လိုအကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါသမားတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပြပါတယ်။
COVID ရောဂါနဲ့ပတ်သက်တဲ့ရောဂါပြင်းထန်မှုတွေကိုအများနဲ့ဒီလားစစ်စေးနေပေါ့နော်အဲ့မှာကျွန်တော်တို့ Delta ရောကရောဂါအပြင်းထန်ဆုံးဖြစ်တယ်အသေးပြောက်အများဆုံးဖြစ်တယ်ကမ္ဘာပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံမှာပေါ့နော်ဒါပေမဲ့ဒီစရုပ်ထဆိုင်ဖြစ်တဲ့ Omicron ဖြစ်ပေါ်တဲ့အချိန်မှာတော့ကျွန်တော်တို့ဒီရောဂါပြင်းထန်မှုဘိုင်းရောကျသွားတယ်လို့ပြောနိုင်တယ်ပေါ့နော်ဒါဖြစ်ပေါ်တဲ့လူတွေများတော့လည်းပဲဒီအသက်အန္တရာယ်ဖြစ်တဲ့လူတွေတော်တော်နည်းသွားတာတွေ့ပါတယ်အဲ့တော့အဲ့မှာနေရတဲ့အကြောင်းတွေကိုလည်းကျွန်တော်တို့သုံးသပ်တဲ့အခါမှာကာကွယ်ဆေးထိုးပြီးသားလူတွေများလာတာရဲ့Delta virus ကကူးစက်မှုခံယူရပြီးတော့ natural immunity ကိုယ်ခံစနစ်တွေထွက်ထားတဲ့သူတွေကြောင့်မလို့ကျွန်တော်တို့ဒီရောဂါပြင်းထန်မှုအားနည်းတယ်လို့ပြောနိုင်ပါတယ်။ဒီမှာကျွန်တော်တစ်ချက်သတိပေးချင်တာကတော့ COVID ဒီ COVID ပါပဲเนาะဆိုလိုတာကအရင်ကလည်းရောဂါဝင်ထားတာမရှိဘူး။ကာကွယ်ဆေးလည်းမထိုးထားတဲ့သူတွေမှာဆိုရင်တော့ရောဂါပြင်းထန်တည်နိုင်ပါတယ်เนาะဒါလေးကိုသိထားဖို့လိုတယ်။တချို့တွေကာကွယ်ဆေးမထိုးရသေးတဲ့သူရှိရဲ့။နောက်တစ်ခါကာကွယ်ဆေးကိုပြည့်အောင်မထိုးထားဘူးပေါ့เนาะတော့နှလုံးထိုးထားတယ်နောက်ပိုင်းမှာ recommendation တွေအရကျွန်တော်တို့ first booster second booster ပေါ့နော်အဲ့တော့လေးလုံးလောက်ထိထိုးလို့ရနေတဲ့အနေအထားမှာကျွန်တော်တို့နှလုံးပဲထိုးထားတဲ့လူမှာတော့ရောဂါလက္ခဏာတွေတွေ့ရတယ်ပြင်းထန်နိုင်တယ်၃ချိန်ထိုးထားတဲ့လူတွေမှာတော့ဒီအဆုတ်ကြောင်ရတာတွေသိမတွေ့ရဘူး၄ချိန်ထိုးထားတဲ့လူတွေမှာတော့ကျွန်တော်တို့ဒီလက္ခဏာပြင်းပြင်းထန်ထန်မတွေ့ရဘူးဒါတော့ပြီးခဲ့တဲ့တစ်ပတ်တွင်မှာကျွန်တော်စီအဲလာရောက်ပြတာတဲ့လူတွေအသီးမိတ်ဆွေရဲ့ COVID လက္ခဏာခံစားရတဲ့လူတွေတွေ့လို့ရှိရင်ကျွန်တော်တို့ပဲသုံးသပ်လို့ရတယ်အပြာမိပြောမယ်ဆိုကာကွယ်ဆေးနဲ့ပတ်သက်ရင်နှစ်ခေါက်ထိုးထားရင်စုပ်ကိုထိခိုက်နိုင်သေးတယ်နှစ်ခေါက်ထိုးပြီးတာ6လကျော်သွားရင်စုပ်ထိခိုက်နိုင်သေးတယ်သုံးချိန်ထိုးထားလို့ရှိရင်စုပ်မထိခိုက်ပဲနဲ့ဂျန်တဲ့လက္ခဏာလေးတွေတော့ခံစားရနိုင်တယ်ဒေးချိန်ထိုးထားတဲ့လူမှာတော့သိပ်ပြီးတော့စိုးစိုးဝါးဝါးလက္ခဏာတွေပေါ်ပေါက်တာမတွေ့ရဘူးဒါကတော့ကျွန်တော်တို့သုံးသပ်တဲ့လူကြီးပမာဏနည်းနေသေးတဲ့အတွက်ကြောင့်မလို့လူကြီးပမာဏနဲ့များများနဲ့လေ့လာမယ်ဆိုရင်တော့တမျိုးဖြစ်နိုင်တယ်ပေါ့နော်ဒါကတော့ကျွန်တော်လက်ရှိအနေအထားမှာသုံးသပ်ကြအဲ့ဒီခါမှာအခုပြန်ပြီးပြောမယ်ဆိုတော့ဒီတလပိုင်းเนาะ Omicron ဖြစ်တဲ့ကာလနဲ့ရှိရင်တော့ဖြစ်ပွားတဲ့သူတွေပုံများလာတာစေကန်းလာပြတဲ့သူတွေပုံများလာတာတွေ့တယ်။ဆေးရုံတည်ရတဲ့လူတွေကလည်း Omicron ထက်စာရင်နည်းနည်းပုံများလာတာတွေ့တယ်။အဲ့ဒါဒီကာကွယ်ဆေးနည်းနည်းဝေးသွားတာရဲ့နောက်တစ်ခါ natural immunity ခုနလပိုင်း Delta တော့ရတဲ့ကိုယ်ခံစနစ်နည်းနည်းကျဆင်းသွားလို့လို့ဆရာတွေအဲသုံးသပ်
COVID လိုင်းမျိုးမျိုးကိုရင်ဆိုင်ကြုံရတဲ့အချိန်မှာပြည်သူလူထုကြမှာကာဝေးကုသမှုနဲ့ပတ်သက်တဲ့အသိပညာတွေတိုးပွားလာသလိုမှားယွင်းတဲ့အယူဆများတွေရှိလာတာကိုလည်းတွေ့မြင်နေရပါတယ်။ COVID ပစ္စမလိုင်းအတွင်းမှာအများဆုံးတွေ့မြင်ခဲ့ရတဲ့အယူဆများတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပြပါတယ်
။ COVID ကာဝေးဆေးထိုးထားတယ် COVID ရောဂါကတော့မဖြစ်တော့ဘူးဆိုပြီးတော့မှားယွင်းတုံ့ပြန်ထားတယ်နော်။အဲ့တော့ကာဝေးဆေးထိုးထားတာဒီရောဂါမဖြစ်ဖို့ထိုးထားတာမဟုတ်ဘူး။ရောဂါဝင်လာရင်တိုက်နိုင်အောင်ရောဂါမပြင်းထန်အောင်ရောဂါအသက်အန္တရာယ်မရှိအောင်ကျွန်တော်တို့ထိုးထားတာဖြစ်ဖြစ်တော့ထိုးတဲ့လူတိုင်းရဲ့ကိုယ်ခံစနစ်ကလည်းတယောက်နဲ့တယောက်မတူတဲ့အခါမှာပါကွယ်ဆေးထိုးရတော့လည်းယောဂလက္ခဏာနည်းနည်းပြတဲ့လူရှိတယ်လုံးဝမပြတဲ့လူရှိတယ်ယောဂလက္ခဏာပြင်းပြင်းထန်ထန်ပြတဲ့လူရှိတယ်နောက်တစ်ခါကတော့ဒီကာကွယ်ဆေးထိုးတဲ့အချိန်နည်းမဲ့ဆိုရင်စုပ်ချောင်တဲ့သူတွေထိပါတွေ့ထားတယ်ပေါ့နော်ဒါကြောင့်ပါကွယ်ဆေးထိုးရင်ကိုဗစ်ယောဂမဖြစ်ဘူးဆိုတဲ့အစအပိုင်းလေးတွေကိုဖော်ရှားထားဖို့ပေါ့နော်အဲ့တော့ဘယ်နေရာမှာသွားပြီးကြိုးရှိမလဲဆိုတော့လက္ခဏာတစ်ခုပေါ်တယ်ကျွန်တော်တို့ကကိုဗစ်ဖြစ်နိုင်တယ်လို့ပြောတယ်အဲ challenge မကြောက်ဘူးကိုဗစ်မဟုတ်ဘူးပေါ့နော်ရိုးရိုးတုတ်ကူပဲဖြစ်မှာပါ ကျွန်တော်တို့ကဒီ RD test ဖိုင်းနဲ့မစစ်ဖြစ်ဘူးပေါ့နော်အဲ့တော့မစစ်ကြည့်ရင်ဘာမှလေးဖြစ်နိုင်တယ်အဲ့တော့ covid စစ်လိုက်တဲ့အတွက်ကြောင့်မလို့ပိုးရှိတယ်လို့သိသွားတဲ့အခါမှာရောဂါရှိတဲ့သူဒီလူငယ်ဖြစ်လို့ရှိရင်သူ့ရဲ့ကျန်းမာရေးအတွက်တိတ်အရေးမကြီးတော့ဘူးကာကွယ်ဆေးလည်းပြည့်ထူပြီလက္ခဏာလည်းမပြင်းထန်ဘူးဗိုင်းရပ်သက်တဲ့ဆေးတွေလည်းတောက်ဆရာမလို့သို့တော်သူ့စီကပိုးဒီကိုယ့်ရဲ့တက်ပြီးသားစုထဲမှာအတူနေတဲ့သူကိုကူးဆက်သွားမယ်ဆိုရင်အဲသူတို့တွေမှာအန္တရာယ်ရှိနိုင်တယ်ဒါကြောင့်မလို့ကျွန်တော်ကဒီလိုဒီကာလမှာကိုဗစ်လက္ခဏာလေးတွေရှိပိုးရှိရှိစစ်ဆေးစေချင်တာဒီကိုတူးတဲ့ရဲ့ကျန်းမာရေးအတွက်မဟုတ်ဘဲနဲ့ကိုယ့်ပတ်ဝန်းကျင်ကိုကူးဆက်မှုလျှော့ချဖို့ရယ်ကိုယ့်ပတ်ဝန်းကျင်မှာအသက်ကြီးရွယ်ဦးနဲ့နာတာရှိရောဂါရှိတဲ့သူများရှိနေသူတို့အတွက်အသက်အန္တရာယ်ရှိတယ်ဆိုတာလေးကိုသိစေချင်တယ်ပေါ့နော်ဒါကြောင့်မလို့ဒီကိုဗစ်လက္ခဏာမဟုတ်ပါဘူးဆိုပြီးတော့ဒီရင်းစုံနေတဲ့အပားလေးတွေကိုဆောင်တဲ့ပေါ့နော်နောက်တစ်ခါတော့ကိုဗစ်ဒီဟိုယောဂဖြစ်ပွားခဲ့ရင်တော့အတွေ့အကြုံတွေညားလာတဲ့အခါကျတော့ဆရာတို့ကတော့တော်တော်ကြာဟိုပေါ့ပေါ့လေးတွေတွေးလိုက်မိတာညားတယ်ပေါ့နော်ကိုယောဂဖြစ်ပြီးမယ်ဖြစ်ဖြစ်နော်ကာကွယ်ဆေးအပြည့်ထိုးပြီးမယ်ဖြစ်ဖြစ်လူစုလူဝေးတွေသွားမယ်ဆိုတော့ဘတ်စကမလွဲမသွေလူတိုင်းအတွက်လူအပ်ပါလို့ဆိုပြီးတော့ထပ်ပြီးဆောင်ပြောချင်တယ်ပေါ့နော
်ကိုဗစ်ပစ္စမလိုင်းအတွင်းမှာအများဆုံးတွေ့ရတဲ့အယူဆမှားတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်သတ်သွား
ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူတုနဲ့ကျန်းမာရေးစီစဉ်ပါရှင်ဒီစီစဉ်ကို VOE မြန်မာပိုင်းရဲ့တနင်္ဂနွေညချမ်းရုပ်သံစီစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်အခုတော့ဥကျော်စန္တာရဲ့မြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါလက်ရှိဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့ရဲ့အားပြိုင်မှုမှာတိုင်းရင်းသားတွေရဲ့ရည်တည်မှုကအလွန်ပဲအရေးပါတယ်လို့တုံ့တက်သူတွေကဆိုပါတယ်စစ်ကောင်စီကတော့တိုင်းဒေသပြည်နယ်တွေကိုအခွင့်အာဏာပိုပေးဖို့အတွက်2008ဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြုပြင်သွားမယ်လို့လည်းပြောကြားလိုက်တာပါ။ဒါကြောင့်ဒီတိုင်းဒေသတွေဘက်ကအလားအလာဘယ်လိုရှိလာမလဲ။ဖက်ဒရယ်အရေးတက်ကြွသူတိုင်းဒေသခေါင်းဆောင်တအုပ်ဖြစ်တဲ့ဒေါက်တာလျှံမုံစခေါင်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်ထားပါရရှင
်။ဒေါက်တာလျှံမုံခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေအင်အားပြန့်ဆိုင်မှုမှာတိုင်းဒေသရဲ့ရည်ရည်ဟာဘယ်ဘက်နဲ့ပုံနှိပ်ဆက်နေတယ်လဲဆိုတာကိုအတိအကျမေ့ချင်တာပါ။အဲ့တော့အခု NUG နဲ့တိုင်းဒေသရဲ့စစ်လုံညုံမှုကဘယ်အတိုင်းဓာတ်ထိခိုင်မြဲနေပြီလဲဆိုတာပထမဆုံးရှင်းပြပါခင်ဗျာ
။စစ်ကောင်စီကအာဏာသိမ်းပြီးချင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့အဖွဲ့ဆက်နဲ့ဖွဲ့နေတဲ့ဒါကိုဆန့်ကျင်တယ်ကန့်ကွက်တယ်ဒီအာနာသိန်းစစ်ကောင်စီနဲ့ဆွေးနွေးပွဲတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေနှစ်ခါထုတ်ပြီးတော့ပြက်ပြက်သားသားကျွန်တော်တို့ဆန့်ကျင်ခဲ့တယ်သို့တော့အဲ့ဒီကာလမှာ PPST ရဲ့အကြံပေးပုဂ္ဂိုလ်တဦးကနေပြီးတော့ PPST ကိုအကြံပေးစာတစ်ခုရေးလာပါတယ်အဲ့ဒီအကြံပေးစာကဘာလဲဆိုတော့အခုအာနာသိန်းနေတာမင်းအောင်ဆိုင်နဲ့အောင်ဆန်းစုကြည်တို့ရဲ့ပြဿနာဖြစ်တယ် NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်ဗမာအတွင်းမှာဖြစ်ပျက်တဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါသင့်ဘူးဆိုပြီးတော့အကြံပေးစာရေးခဲ့ပါတယ်အဲ့ဒီအကြံပေးစာကျွန်တော်တို့ PPSC အတွင်းမှာတချမ်းဖွင့်သွားစေပါတယ်ကျွန်တော်တို့ကတော့ဘလို့တုံ့တက်တယ်လေဆိုတော့ဒီတော်လှန်ရေးကြီးဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပတ်တိုင်းရင်းသားလူမျိုးအားလုံးပြည်သူလူထုတရားလုံးကြားမှာဖြစ်ပွားနေတဲ့ပြဿနာဖြစ်တယ်။ထို့တွေ့ကြောင့်ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကနေရက်တည်ပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးသားတပ်ဦးကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထို့တွေ့ကြောင့်ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့ခုလို NUG NUC စီတို့နဲ့လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။
ခုအချိန်မှဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကတလူပြက်ပြက်သားသားပြည်သူလူထုဖက်ကယက်တီတဲ့လူနဲ့ဇဝေဇဝါဖြစ်ပြီးတော့မင်းအွန်လိုင်းနဲ့သွားစကားပြောတယ်လူဆိုပြီးတော့ကံမကောင်းအကြောင်းမလှပေးနဲ့ဖြစ်သွားတာပေါ့နော်တုံ့တော့ကျွန်တော်တို့အားလုံးအမြင်ခံပြီးတော့အားလုံးပြည်သူလူထုဖက်ကယက်တီလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဒီတိုက်ပွဲဟာတိုင်းရင်းသားတွေအများစုပါဝင်တဲ့ဘက်ကအလေးသာသွားနိုင်တယ်လို့သုံးသပ်နေရပါတယ်ဆိုတော့အခု NUG ဘက်ကပူးပေါင်းနေတဲ့တိုင်းရင်းသားတွေရဲ့အင်အားစုဟာစစ်ကောင်စီဘက်ကိုပါသွားတဲ့သ
ไซต์ซิกองซินเนี่ยหินายเนี่ยอินอาซเวปูมะเรลูซุนไหมบาดล่ะปูบิอลิซาเนี่ยบาดล่ะลูทุเพมาปาวินเนี่ยได้ตายันตาตัวไหนอินอาซุกอะเมียซุเพบาดเลยปีบรออินอาเลปูจีมาบาดเลยอะคูซิกองซินเนี่ยตั้วซุยเนบิรอเลปัดทูเดพั่วตงพั่วเบสิบาดเลยเอเอลพีพีเอ็นเอลโอเนี่ยลาฮูดิโมคราติกยูเนี่ยเอดิเทมาเลลาฮูดิโมคราติกยูเนี่ยเลตเชียงกวยบาดเลย
ဩဂတ်နဲ့ဖွဲ့ကကျွန်တော်တို့ပြည်သူလူထုထက်မှာအပြတ်သက်သက်ရက်တည်တယ်အတွင်းမှုတရားဝေပါသွားတယ်အဲ့ဒီအတွက်ကြောင့်စစ်ကောင်စီနဲ့တွားပေါင်းတဲ့တုံးဖွဲ့ကတော့လုံးဝအင်အားလေးမရှိဘူးလေအဆုံးဖြတ်ပေးနိုင်တဲ့တိုင်းရင်းသားတော်လှန်ရေးဖွဲ့စည်းတွေမဟုတ်ဘူးစစ်ကောင်စီနဲ့တွားဆွေးနွေးပြီးတော့စစ်ကောင်စီထက်ပေါင်းမလားမပေါင်းဘူးလားဇွေဇွာဖြစ်နေတဲ့လူအားရှိတယ်တုံးတော့အများစ
ကပြောတော့ကြားပါတယ်အဲ့မှာသူကသူတို့ဖွဲ့စည်းပုံ2008 constitution ကိုပြင်မယ်တိုင်းသားတွေကိုလူကျင်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်ခွင့်ပူပေးဖို့အတွက်ဆိုတော့အခုတက်မတော်နဲ့အဲ့ကိစ္စကိုသဘောတူထားရဆိုရင်သူတို့လောက်လာမဲ့ဆွတ်တော်ခေါ်တဲ့အခါမှာသူတို့ကထောက်ခံထားရင်ဘယ်သူမှကံွက်မှာမဟုတ်ဘူးကံွက်လည်းအရာတွင်မှာမဟုတ်ဘူးဆိုတော့တိုင်းရင်းသားတို့သူတို့အခွင့်အရေးတွေပူပေးသွားမယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့ဒီဟာဟာဘလောက်တိုင်းရင်းသားတွေဘက်ကအာနှစ်ချိုက်သဘောကျစရာကောင်းတဲ့မဲလုံးဖြစ်ပါသလဲအဲ့ဒီစကားကြောင့်များပူပါသွားထန်စားဥပမာပြင် YouTubeS ဆိုကြပါဆိုကြနမူနာပါအဖြစ်
လုံးဝခိုင်လုံမှုမရှိတဲ့အာမခံချက်ဖြစ်ပါတယ်။ထောင်စီဖွဲ့စည်းပုံချီတော်ဥပဒေဆိုတာပြည်သူလူထုတရားလုံးကပေချက်ပြတာဖြစ်ပါတယ်။ထို့အတွက်ကြောင့်တရားမဝင်တဲ့စစ်တပ်ကနေပြီးတော့ပေးမယ်ဆိုမဲ့လုံးပေးထားတယ်။ပြည်နယ်ဆိုတဲ့ဟာဘာနဲ့တူတယ်လဲဆိုတော့ကျူးကျော်ရက်ွက်မှာလိုင်စင်မရှိဘဲနဲ့အင်သွာဆောက်တာနဲ့တူတူပဲဖြစ်တယ်။ဘာမှမျှော်လင့်စရာမရှိဘူး။ကျွန်တော်တို့ဖက်ဒရယ်ချာတာမှာအမီကေတောတော့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်မလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြပြီးပြတာဖြစ်ပါတယ်အဲ့ဒီမှာလမ်းငုံမှုငါချက်ရှိတယ်အခြေခံမှုချုပ်စေလေးနဲ့ချက်ရှိပါတယ်ထို့အတွက်ကြောင့်ဒီအခြေခံမှုတွေဒီလမ်းငုံချက်တွေနဲ့ကျွန်တော်တို့ပြည်ထောင်စုကြီးကပြတ်နေထူထောင်တဲ့ခါမှာဝါလူပြီးတော့တခြားပြည်နယ်တခြားအဝဘာကုန်လေတိုင်းရင်းသားလူမျိုးများနေတယ်ပူပြီးတော့ကျွန်တော်တို့အနာဂတ်ကိုအမခံချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်မယ်တိုင်းဒေသကြီးခုနှစ်ခုတွင်းမှာရှိတဲ့အာဒေသတွေပေါ့နော်ဥပမာအဖြစ် Sky တိုင်းအထက်ပိုင်းလူကပြောအခုတုန်းကကျွန်တော်တို့အဲ့ဒီကိစ္စတွေလည်းကြီးကြီးရွှေနေခဲ့တာမျိုးလွတ်လပ်ရေးရခိုင်သာတုန်းကခန္တီစံရုံနဲ့တုံတွတ်ချူတဲ့ဟာမျိုးပေါ့နော်အဲ့ဒီဒေသတွေလူကပြောကျွန်တော်တို့အနေနဲ့ပြည်နေတစ်တွေဖွေးစီပြီးတော့ကျွန်တော်တို့အားလုံးရဲ့အနာဂတ်ကိုအမခံချက်ပေးနိုင်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့အခိုင်အမာထူထောင်မှာဖြစ်ပါတယ်။ဒါမှပဲပြည်ထောင်စုကြီးအခိုင်အမာမှာဖြစ်တယ
်။ NUG နဲ့ဒီ PDF တွေဘက်ကအားမေ့ချက်နှစ်ခုအဲ့ဒါကဘာလဲဆိုတော့ Unity of Strategy, Unity of Command မရှိဘူး။စုစည်းတဲ့အမိန့်တစ်ခုနဲ့စုစည်းတဲ့ဒီဟာတစ်ခုကိုတပေါင်းစည်းတဲ့ချမှတ်နိုင်ခြင်းမရှိဘူး။ဒီဟာတွေကစစ်တပ်ဘက်မှာတော့အဲ့ဒါမျိုးတွေရှိတယ်။အဲ့ဒါမစင်တာဘူးဖြစ်နေမယ်လို့လည်းပဲသုံးသပ်သူတို့ကဒါ International Media တွေမှာရေးတာဖားပါတယ်။အဲ့ဒီကိစ္စကိုဒေါက်တာလျံမုံဘယ်လိုပြောလိုပါလဲ
အဲ့ဒီတုံးတက်တဲ့လူကနေပြင်းချင်းတွေကိုမတုံးတက်နိုင်တဲ့လူပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့ NGG ရဲ့ကာကွယ်ရေးဝန်ကြီးဌာနအုပ်မှာ PDF တွေဖိတ်ရှိတယ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတစ်ခုလုံးကိုစစ်နေပြည်တွေတတ်မှတ်ပြီးတော့ဘလူစစ်စင်ရေးတွေပူပေါင်းဆောင်ရွက်မယ်လဲဆိုတာလေကျွန်တော်တို့စနစ်တကျလုပ်ထားပြီးသားဖြစ်တယ်ဒါ PDF တွေတမကဘူးကျွန်တော်တို့တိုင်းရင်းသားတော်လှန်ရေးဖိတ်ရှိတွေနဲ့တသားထိပ်ဖြစ်အောင်ပူပေါင်းပြီးတော့ဒီဟာတွေလုပ်နေတာဖြစ်ပါတယ်တို့ command and control system မှာတခုထည့်နေနေကျွန်တော်တို့ထုတ်ရှားနေတယ်ဆိုတာသူတို့မသိလို့ပဲဖြစ်ပါတယ်သူတို့ဘယ်လိုလုပ်တယ်လဲဆိုတာကျွန်တော်သိစိတ် media ပေါ်မှာပြောချင်လို့တော့ကျွန်တော်တို့မှာအားနေချက်တခုတော့ရှိပါသေးတယ်စင်ခေါ်မှုရှိပါသေးတယ်အဲ့ဒီစင်ခေါ်မှုကကျွန်တော်တို့တော်လှန်ရေးအင်အားစုတွေအတွက်လူအပ်နေသောအလင်းနဲ့ PC တွေကိုအဆုံးလေးမတက်ပေးနိုင်သေးဘူးပြီးတော့နိုင်ငံတကာလည်းပဲဒီလိုကျွန်တော်တို့လူချင်းတဲ့လက်နက်တွေကိုဝေယူဖို့အခွင့်အလမ်းအပြဝမရသေးဘူးကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့ကြိုးစားနေတယ်တော်တော်တခုတော့ရှိတာပေါ့နော်စစ်တပ်ဆိုတာညပောင်းခုနစ်နိုင်ငံတော်ရဲ့ရန်တရားကိုတုံချပြီးတော့မှထူထောင်ထားတဲ့စစ်တပ်ဖြစ်တယ်ဒါတော့အခိုင်အမာရှိပြီးသားဖြစ်တယ်ကျွန်တော်တို့ကတတိအတွင်းမှာကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်တာဖြစ်တယ
်အာတချို့ကလည်းသုံးသပ်ကြတယ်လျံမုံတို့အခုတိုင်းရင်းသားအဖွဲ့တွေနဲ့ NUG တို့ PDF တွေလုပ်နေတဲ့လက်နက်ကိုင်တော်လှန်ရေးလှုပ်ရှားမှုတွန်းလှန်တဲ့လှုပ်ရှားမှုတွေကြောင့်စစ်ကောင်စီဟာတိုင်းပြည်ကိုဆက်လက်ပြီးတော့အုပ်ချုပ်ဖို့တော့အခက်အခဲကြုံမှာသိကြတယ်။ တို့တော်လည်းပဲဒီဘက်ကအင်အားစုတွေအောင်ပွဲရသွားတယ်ဆိုရင်လည်းပဲတစည်းတစ်လုံးနဲ့တညတညွတ်တဲ့ဖြစ်အောင်စူးစိနိုင်ဖို့ကတော်လေးခက်ခဲလိမ့်မယ်သူလူငါတမင်းများဖြစ်နေမလားနေရာတကာမှာလက်နက်ကိုင်အဖွဲ့တွေပြန်ကျဲနေကြတယ်ဆိုပြီးတော့သုံးသပ်တာလေးရှိပါတယ်အဲ့ကိစ္စကညမုံဘယ်လိုတွေ့ထားပါလဲဘယ်လိုဖြစ်ရှင်းကင်တွေ့သွားနိုင်မထင်ပါလဲကိစ္စ
ကျွန်တော်တို့ရှင်ဆိုင်နေတဲ့ရန်သူကအင်မတန်မှကြီးမားပါတယ်ဒီရန်သူကိုကျွန်တော်တို့အနိုင်တိုက်ပြီးလို့ရှိရင်ဖြစ်ပေါ်လာမဲ့ပြဿနာတွေကတာမင်ရပြဿနာပြဿနာတွေပဲဖြစ်ပါလိမ့်မယ်အခက်အခဲတွေရှိပဲတိတ်ချတယ်လွတ်လပ်ရေးတိုက်ပွဲကာလတုန်းကလည်းကျွန်တော်တို့အဲလွတ်လပ်ရေးရပြီးလို့ရှိရင်ချင်းချင်းတိုက်ပြီးတော့နော်ခိုက်ပြီးတော့တိုက်ပြီးပဲပြစ်စီမဲ့ပါငင်ပြုတ်ခဲ့တာရှိတယ်တုံတုံဘူးချောင်းအောင်ဆန်းတို့ကတတိရှိရှိနဲ့တိုက်ပွဲဝင်တယ်လွတ်လပ်ရေးရတယ်ဟုတ်တယ်ပြဿနာချင်းနေထိရှိတယ်တုံတုံသူများရဲ့ကိုလိုနီလက်အောက်မှာရှိတာထိဆိုင်လွတ်လပ်ရရတယ်ဆိုတာကတော့အတိုင်းအတာတစ်ခုထိကျွန်တော်တို့လွတ်လပ်မှုရှိပါတယ်အခုလည်းဒီတိုင်းပဲစစ်အာဏာရှင်စနစ်လိုဆိုးဝါးတဲ့ရုပ်မာတဲ့ကြမ်းကြုတ်တဲ့အဆိုးရဆိုတာနောက်ထပ်မပေါ်နိုင်တော့ပါဘူးအဓိကပြဿနာကတော့မှကျွန်တော်တို့ဖြေရှင်းနိုင်တာမင်းရဲ့ပြဿနာဆိုတာမဖြေရှင်းနိုင်စရာလုံးဝအကြောင်းမရှိဘူ
းသီအိုရီအဖြစ်တော့ဟုတ်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့ပေါ့လေတချို့လက်နက်ကင်အင်အားစုတွေဟာလည်းပဲနိုင်ငံရေးအခြေခံတဲ့သူတို့အထက်မှာက World Economy ပေါ့လေစီးရင်းနဲ့ပတ်သက်ပြီးတော့သူတို့မှာစီးပွားရေးဘာညာတွေလည်းရှိနေတော့အဲ့ဒါကိုလည်းထက်စဉ်းစားတယ်တူပါတယ်စဉ်းစားတဲ့လူတွေကဒီဟာတွေကိုလည်းမစွန့်ထွက်နိုင်လို့အဲ့လိုလူငါတမင်းအစုအခွဲခွဲပြပြဖြစ်နေဦးမလားဆိုတာကိုစိုးရင်ပြီးတွေးကြတာဖြစ်ပါတယ်အဲ့ကိစ္စကိုထက်တွေးပါလားဘယ်လိုဖြစ်ချင်းမလဲဆိုတာ
ဟုတ်ကဲ့ဒီလူဟာမျိုးရှိပါတယ်ကျွန်တော်တို့တိုင်းရင်းသားတို့တိုင်းရင်းဖွဲ့စည်းတွေပါလေတချို့တွေကအဟုတ်ပါခေါ်မလဲဒီလူ World Economic Bank ကိုသူတို့ရဲ့ကျူးရှိပွဲတွေစတင်ပြီးတော့မှတော်လိုင်းရင်းဆောက်လုပ်ခဲ့တဲ့ဖွဲ့စည်းတွေလည်းရှိတယ်လို့အမျိုးသားကြီးအတွက်တော်လိုင်းရင်းလုပ်ခဲ့တဲ့တကယ့်လူမျိုးနဲ့တိုင်းပြည်အတွက်တော်လိုင်းရင်းလုပ်ခဲ့တဲ့ဖွဲ့စည်းကပုံများပါတယ်အဲ့ဒီအတွက်ကြောင့်ဒီတရားမဝင်တဲ့ World Economy ကတိုင်းပြည်ကိုအမေရမဆူမှုနိုင်ပါဘူးဆိုတော့အဓိကကြီးကြီးတာကတော့ကျွန်တော်တို့အနေနဲ့ဒီတော်လိုင်းကြီးပြီးလို့ရှိရင်အတွင်ကူပြောင်းရေးကာလမှာပြင်လေကျွန်တော်တို့တိုင်းပြည်ကိုဘယ်လိုပြန်ထူထောင်ရမလဲအဲ့ဒါစီမံကိန်းစနစ်တကျချဖို့လိုတယ်အဲ့ဒီ World Economic ထက်ပိုပြီးတော့အားကောင်းတဲ့စီးပွားရေးတည်ဆောက်မှုပြန်လည်တည်ဆောက်မှုကိုကျွန်တော်တို့ထူထောင်နိုင်မယ်ဆိုရင်ဒါတွေဟာကျွန်တော်တို့ကိုရှင်းနိုင်မှာမဟုတ်ဘူးတဲ့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့မပြင်မရှင်းဘဲနဲ့အခုလိုပေါ့လေမပြင်မှာဖြစ်ချင်တိုင်းဖြစ်စုတဲ့ဟာမျိုးနဲ့ကျွန်တော်တို့တွားမယ်ဆိုရင်တော့ဆရာစုရင်နေတဲ့ပညာရှင်တွေစုရင်နေတဲ့ဟာမျိုးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ဒီလူဟာမျိုးမဖြစ်အောင်ကျွန်တော်တို့အနေနဲ့ what economy လူဟာမျိုးဘယံမတာစီးပွားရေးလို့မပုံပုတ်နိုင်အောင်ကျွန်တော်တို့အနေနဲ့ပြန်လည်ထူထောင်ရေးကိုဘယ်လိုလုပ်မလဲနိုင်ငံတကာကူညီကိုဘယ်လိုလုပ်မလဲပြည်သူလူထုရဲ့စားဝတ်နေရေးကျွန်တော်တို့ပြန်လည်ဖြည့်ဆည်းဖို့ဘယ်လိုလုပ်မလဲစစ်ကောင်စီရဲ့တောင်းကျမှုတောင်ပျက်စီးနေတဲ့ဥယျာဉ်တွေပြန်လည်တည်ဆောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြန်လုပ်မလဲကျွန်တော်တို့လက်လာမှုတွေအများကြီးလုပ်ပါတယ်ကျွန်တော်ကိုယ်တိုင်ဘော့စနီးယားရှိပွဲပြီးမှာဘော့စနီးယားကိုတွားပြီးတော့လက်လာမှုတွေအချင်းချင်းလုပ်ခဲ့ပူတယ်အခုဘော့စနီးယားမှာပါဖြစ်လဲရှိပွဲကာလတုန်းကပျက်စီးမှုဟာကုစီကောင်စီပျက်စီးမှုတွေပုံများတယ်ဒါပေမဲ့စင်တီကွေအတွင်းမှာတို့အလုံးပြည့်နေထူထောင်နေတယ်ဘာဖြစ်လို့လဲပင်စီမှုအကောင်းကောင်းနဲ့နော်စနစ်တကျလုံနိုင်တဲ့ခါကျတော့အခုဟိုဘာခေါ်မလဲဘော့စနီးယားလူနေရမှာအဲ့ဒီ World Economy မရှိပါဘူးအဲ့ဒီတွေ့ကြောင်ဒီဟာမျိုးကိုကျွန်တော်တို့ကတိုင်းပြည်ပေါ်များစွာချီနေကိုလက်လာပြီးတော့ဒီလူမျိုးမဖြစ်အောင်ဆိုတာအခုကတည်းကပြင်ဆင်နေတယ
်ဦးကျော်စန္ဒာအပတ်စဉ်တင်ဆက်နေတဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်အခုဆက်လက်ပြီးတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့အင်ဒိုနီးရှားနိုင်ငံမှာပြည်ရင်းအမှတ်ပေးဘောလုံးပွဲအထီးကယုံကြောင့်လူ120ကျော်တည်ဆုံသွားခဲ့ပါတယ်။တင်းနစ်ပြိုင်ပွဲပွဲစဉ်အချိန်စရာတွေနဲ့ပတ်သက်လို့ကမ္ဘာထိပ်တန်းတင်းနစ်ကစားသမားတအုပ်ကတင်းနစ်ပြိုင်ပွဲအာဏာပိုင်တွေကိုဝေဖန်လိုက်ပါတယ်။ဒီလိုသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြမှာပါရှင်။
အင်္ဂလကဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းပတ်တွေကကစားပြီးတဲ့နောက်မှာတော့ဥရောပကမပေးဘောလုံးပွဲတွေကိုပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေမှာပြန်ကစားခဲ့ကြပြီးတော့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကတော့လန်ဒန်မြောက်ပိုင်းဒါဘီပွဲဖြစ်တဲ့အာဆနယ်နဲ့စပါးတို့ကစားခဲ့ကြပြီးတော့အာဆနယ်ကစပါးကို3-2နဲ့နိုင်သွားပါတယ်။အာဆနယ်ဒီပွဲနိုင်လိုက်တာကြောင့်ရှစ်ပွဲကစားပြီးချိန်မှာ9ပွဲနိုင်1ပွဲရှုံး21မှတ်နဲ့ရာထိတ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။ ဒါကြောင့်အာဆနော်အသင်းဒီနေ့မှာချန်ပီယံဖြစ်နိုင်တယ်ဆိုတဲ့ထင်ကြေးပေးပြောဆိုတာကြီးလည်းဖြစ်လာနေပါတယ်အခုလိုအမှတ်ပေးစရာထိတ်ကနေဥဆောင်နေပြီးတော့ချန်ပီယံဖြစ်နိုင်တယ်လို့ပြောနေကြတဲ့အပေါ်မှာအာဆနော်နီးပြအထက်ထက်ကတော့
It's great, obviously looking at it and seeing the club where it is positioned, it's great.
ကျွန်တော်တို့ကလပ်အသင်းဇယားထိပ်မှာရောက်နေတာကိုမြင်ရတာတကယ်ကောင်းပါတယ်ဒါကရှင်းပါတယ်ဗျာကျွန်တော်တို့အခြေအနေကိုကျွန်တော်တို့သိပါတယ်အခုချိန်အထိတော့ကျွန်တော်တို့ဘာအောင်မြင်မှုမှမရသေးပဲတိုးတက်ဖို့လိုနေသေးတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါကြောင့်အဲ့ဒီအတွက်ပဲအာရုံစိုက်ထားပါတယ်ချန်ပီယံဖြစ်မဖြစ်ဆိုတဲ့မေးခွန်းကတော့ကျွန်တော်အနေနဲ့ဖြေစရာမရှိပါဘူးခင်ဗျားတို့နဲ့ပဲလွှဲထားလိုက်ပါပြီကျွန်တော်တို့ကအခုမှအစပဲရှိသေးပြီကျွန်တော်တို့အခုရောက်နေတဲ့အနေအထားကိုတော့တကယ်ပဲကျေနပ်ပါတယ
်လီဗာပူးနဲ့ဘရိုက်တန်ပွဲမှာတော့ဂိုးတွေအပြန်အလှန်သွင်းပြီးတော့တစ်ဖက်3ဂိုးစီတည်ချသွားပါတယ်တနင်္ဂနွေနေ့ကတော့မန်စီးတီးနဲ့မန်ယူတို့ရဲ့မန်ချက်စတာဒါဘီပွဲကိုကစားခဲ့ကြပြီးတော့မန်စီးတီးကမန်ယူသင်းကို6ဂိုး3ဂိုးနဲ့နိုင်သွားခဲ့ပါတယ်မန်စီးတီးအတွက်နော်ဝေးတိုက်စမှုအာလင်ဟာလန်နဲ့ဖိုရန်တို့က hat-trick ကိုသွင်းပေးခဲ့ကြပါတယ်။ဒီပွဲမှာမြို့ကန်ပြိုင်ဘက် Man City အသင်းကိုအကြီးအကျယ်ရှုံးခဲ့တာနဲ့ပတ်သက်ပြီးတော့ Man United ရဲ့ Erik ten Hag ကတော့
I also told the players like of belief and
ဒါကယုံကြည်မှုရှိတာပါ။ကျွန်တော်ကစားသမားတွေကိုလည်းပြောပါတယ်။ highlight တချို့ပြန်ကြည့်တဲ့အခါမှာကျွန်တော်တို့ဘောလုံးကိုဥအောင်မဖြတ်နိုင်ခဲ့ပဲသူတို့ကိုကစားခွင့်ပေးခဲ့တာပါ။ပြီးတော့ဘောလုံးရတဲ့အခါမှာလည်းရေးရဲတင်းတင်းမကစားနိုင်ခဲ့ပဲအမှားတွေလုပ်ခဲ့ပါတယ်။ဆုံးဖြတ်ချက်တွေလည်းမှားခဲ့ပါတယ်။အဲ့ဒါကြောင့်အခုလိုရှုံးရတာပါ
။ဟာလန်ဟာဒီပွဲမှာလည်း hat-trick သွင်းနိုင်ခဲ့တာကြောင့်အခုဆိုရင်၈ပွဲကစားပြီးချိန်မှာ14ဂိုးသွင်းထားပြီးလည်းဖြစ်ပါတယ်။ဒါပြင်အင်ကွင်းမှာလည်း3ပွဲဇက်တိုက် hat-trick သွင်းနိုင်ခဲ့သူအဖြစ်စံချိန်တင်လိုက်သလို Premier League သမိုင်းမှာ hat-trick 3ချိန်ကိုအများဆုံးသွင်းနိုင်တဲ့သူလည်းဖြစ်သွားခဲ့ပါတယ်။ဟာလန်ရဲ့ဂိုးသွင်းစမ်းရည်နဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော
့ I said many times I tried to do it again what they have done today or this season Erling is doing I've done in Norway I've done in Austria
ကျွန်တော်ချိန်ချင်းပြောပါတယ်ဒီနေ့ရောဘောလုံးယာတီမှာသူလုပ်နေတာတွေကနော်ဝေးမှာရောဩစတြေးလျမှာရောဂျာမနီမှာပါလုပ်ခဲ့ပြီးပါပြီဒါတွေကလက်တွေ့ပါပြီးတော့သူနဲ့အတူကစားနေတဲ့သူတွေကလည်းကစားသမားကောင်းတွေဆိုတော့သူဂိုးသွင်းနိုင်အောင်အများကြီးအထောက်အကူပေးပါတယ်ဒါပေမဲ့သူဂိုးသွင်းဖို့အတွက်ကျွန်တော်တခါမှမတင်ခဲ့ရပါဘူးဒါကသူ့အတွက်တော့မွေးရပါပါရမီပ
ါဒီမတိုင်ခင်တုန်းကတော့လီဗာပူးတိုက်စစ်မှုမိုက်ကယ်အိုဝင်က48ပွဲနဲ့အများဆုံးစံချိန်တင်ထားတာဖြစ်ပြီးတော့အခုတော့ဟာလန်က10ပွဲနဲ့စံချိန်တင်လိုက်တာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံကဘောလုံးပွဲမှာတော့ပြိဿတ်ရုံရင်းဆန်ခတ်ဖြစ်ရာကနေလူ130ကျော်တင်ဆုံးပြီးတော့ကမ္ဘာအကစားသမိုင်းမှာအဆိုးအဝါဆုံးဖြစ်ပျက်တွေကအခုဖြစ်ခဲ့ပါတယ်။ရှေးဂျာဝါပြည်နယ်မှာစနေနေ့ကကစားခဲ့တဲ့အင်ဒိုနီးရှားပရီးမီးယားလိဘောလုံးပွဲမှာအင်ရှင်အရီမာအသင်းကပြိုင်ဘက်ပါဆာဘာယာဆူယာဘာရာအသင်းကို3ဂိုးနဲ့ရှုံးသွားတာကြောင့်ပွဲပြီးမှာအင်ဝင်းပြိဿတ်တွေကွင်းထဲကိုဝင်ပြီးတော့သူတို့ရဲ့အသင်းသားတွေကိုပြဿနာရှာရာကနေရဲတပ်ဖွဲ့နဲ့ထိတိုက်တွေးခဲ့ကြတာပါ။ရဲဘော်ကပြိဿတ်တွေကိုပွဲကြည့်စဉ်မှပြန်တက်ဖို့ပြောခဲ့ပေမဲ့လက်မခံပဲရဲက73စင်းကိုမိရှုဖျက်ဆီးခဲ့ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ပုံတုံပြီးနေနေတဲ့အချိန်မှာတော့ပြိဿတ်တွေခိတ်ပေါက်ကိုထွက်ပြေးရကနေလူအုပ်တန်းနှင်းခံရတာတွေအသက်ရှူကြတာတွေကြောင့်အတော်များများသိဆုံးခဲ့ကြပါတယ်
။ Assalamu alaikum wa rahmatullahi wa barakatuh.
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူ့အနေနဲ့လူ129ယောက်သေဆုံးခဲ့တဲ့အတွက်မိသားစုတွေနဲ့အတူထပ်တူဝမ်းနဲ့ကြေကွဲကြောင်းဒဏ်ရာရတဲ့သူတွေကိုလည်းတရားပြုစုစောင့်ရှောက်ဖို့ဘောလုံးပွဲရဲ့လုံခြုံရေးလုပ်ငန်းစဉ်တွေတိုးတက်အောင်မလုပ်ပြီးမချင်းပွဲစဉ်တွေကိုယာယီရဆိုင်ထားဖို့ပြောလိုက်ပါတယ်ဖီဘာဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ဒါကဘောလုံးလောကတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ
် The football world is in a state of shock following the tragic
အင်ဒိုနီးရှားကအရီမာနဲ့ဆူရာဘာယာအသင်းတို့ပွဲအပြီးမှာဖြစ်ခဲ့တဲ့ကြေကွဲဝမ်းနည်းစရာဖြစ်ဆိုးကြောင်းဘောလုံးလောကကြီးတစ်ခုလုံးတုန်လှုပ်ခြောက်ခြားခဲ့ရပါတယ်။ဒါဟာဘောလုံးလောကကြီးတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒီအဖြစ်အပျက်အတွင်းသေဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးမိတ်ဆွေငယ်ချင်းတွေအတွက်အထူးပဲဝမ်းနည်းကြေကွဲရပါတယ်။အခုလိုခက်ခဲတဲ့အချိန်မှာကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာဘောလုံးအတိုင်းအဝိုင်းတစ်ခုလုံးကလည်းဒီဖြစ်ရအတွင်းမှာထိခိုက်ခဲ့ရသူတွေ Indonesia ပြည်သူတွေအပါအဝင်အားလုံးနဲ့ထပ်တူရှိနေပြီးတော့ဆူတောင်းပေးနေပါတယ်
။ဒါပြင်ဘာစီလိုနာ၊မန်ချက်စတာယူနိုက်တက်၊မန်စီးတီး၊ဘိုင်မြူးနစ်အပါအဝင်ဥရောပကနာမည်ကြီးအသင်းတွေကလည်းဒီဖြစ်ရအတွက်ဝန်ထဲကြောင်းသူတို့ရဲ့လူမှုကွန်ရက်တွေကနေတဆင့်ပြောကြားခဲ့ပါတယ်။
E preguante anche per quanti hanno perso la vita e sono rimasti feriti negli scontri.
Ojamenji Francis Kale Indonesia နိုင်ငံကဒီဖြစ်ရအတွက်ထိခိုက်သေးဆုံးသူတွေအတွက်ဝတ်ပြုဆူတောင်းပေးနေတယ်လို့တနင်္ဂနွေနေ့က Vatican Saint Peter ယဉ်ပြင်ကနေပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ Indonesia ပြည်သူတွေဟာဒီကွင်းရဲ့ပြင်ပမှာပန်းစည်းတွေဖျောင်းနိုင်နေမိထွန်းညိပြီးတော့ထိခိုက်သေးဆုံးတဲ့သူတွေအတွက်ဝတ်ပြုဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။သောပိုင်းလုံးကတော့တည်ဆုံးသူက190ကျော်ရှိတယ်လို့သတင်းထွက်ခဲ့ပေမဲ့အခုနောက်ဆုံးသိရသလောက်တော့ရဲတပ်ဖွဲ့ဝင်2ဦးပါဝင်တည်ဆုံးသူ129ယောက်နဲ့ဒဏ်ရာရသူ190ကျော်ရှိတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်အတွက်မှာလုံခြုံရေးဘက်ကမျက်ယုံပုံအသုံးပြုတာနဲ့ဘလောက်ထိသုံးခဲ့သလဲဆိုပြီးတော့မေးခွန်းတွေထုတ်နေကြပြီးတော့စုံစမ်းစစ်ဆေးမှုတွေတင်ချလုပ်ဖို့ကိုလည်းတောင်းဆိုနေကြပါတယ်ခင်ဗျာ။တင်းတိုင်မိုးရီဘမှာတော့အစ္စရေးနိုင်ငံမှာကျင်းပတဲ့ Challenger Open မြို့သားတဦးချင်းဖိုင်နယ်မှာဆော်ဗီယက်ကနာမည်ကြီး Novak Djokovic ကခရိုအေးရှားက Marin Cilic ကို 6-3-6-4 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Djokovic ကဒီပွဲနိုင်လိုက်တဲ့အတွက်ဒီနေ့မှာကွင်းမျက်နှာပြင်3ခုစလုံးမှာပထမဆုံးအနိုင်ရတဲ့သူဖြစ်လာခဲ့ပါတယ်။အမျိုးသမီးတင်းနစ်ပွဲတွေဘက်မှာတော့ကမ္ဘာအဆင့်တက် Iga Swiatek ကသူအနေနဲ့ Glasgow မှာကျင်းပမဲ့ Billie Jean Tennis ပြိုင်ပွဲမှာပိုလန်နိုင်ငံအတွက်ဝင်ကစားဖို့လှုပ်ထားပေမဲ့တိုင်ပွဲတစ်ခုနဲ့တစ်ခုကျင်းပတဲ့ရက်ရန်ကတ်နေတာကြောင့်ဝင်မကစားတော့ဘူးလို့ပြောလိုက်ပါတယ်။ American နိုင်ငံ Texas ပြည်နယ်မှာကျင်းပမဲ့ WTA Tennis ပြိုင်ပွဲက Norma 9ရက်နေမှာပြီးမှဖြစ်ပြီးတော့ Billie Jean Tennis ပြိုင်ပွဲက10ရက်နေမှာဆက်မှာဖြစ်လို့အချိန်အရန်ကတ်တဲ့အတွက်ကစားဖို့အတွက်အနေနဲ့များလွန်တာကြောင့်ဝင်မကစားတော့ပဲပွဲစဉ်တစ်ခုနဲ့တစ်ခုအရန်ကတ်နေတဲ့အပေါ်မှာလည်းတင်းနစ်အားသာပိုင်းတွေကိုဝေဖန်လိုက်ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ။
ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်မြဝတီမြို့အနီးတန်းတားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးအလုတ်ခိုင်းစေခံထားရသူတွေမှာမလေးရှားနိုင်ငံသား53ယောက်ပါတဲ့အကြောင်းမလေးရှားနိုင်ငံနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA ကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ကြဖို့ MHO အဖွဲ့ကတောင်းဆိုနေပါတယ်ခင်ဗျာ။ယူကရိန်းဒေသလေးခုကိုရုရှားပိုင်နယ်ထဲသွင်းလိုက်တဲ့ဥပဒေကိုရုရှားသမ္မတပူတင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကတော့ဒီလှုပ်ရှားဟာတရားမဝင်ဘူးဆိုပြီးကန့်ကွက်ရှုံချထားပါတယ်။ဒီချိန်ထဲမှာပဲရုရှားထိန်းချုပ်မှုအောက်ရောက်နေတဲ့ဒေသတွေကိုပြန်ရဖို့ယူကရိန်းတပ်တွေကတံပြန်ထိုးစစ်ဆင်နေကြပါတယ်ခင်ဗျာ။ဂျပန်နိုင်ငံကိုဖြတ်ကျော်ပြီးဖက်ထိန်းတပ်ဒုံးကျည်တစင်းကိုမြောက်ကိုရီးယားကစမ်းသပ်ပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့ဗုဒ္ဓဟူးနေ့မှာအရေးပေါ်အစည်းအဝေးတရက်ကိုကျင်းပမှာဖြစ်ပါတယ်။ဒီတကပွင့်အစည်းအဝေးကိုကျင်းပဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်ထင်ဝန်ကြီးချုပ် Liz Truss ကသူအဆိုပြုထားတဲ့အခွန်လျှော့ချရေးအစီအစဉ်တွေကြောင့်အစပိုင်းမှာအခက်အခဲတွေရှိနိုင်ပေမဲ့ပိုပြီးချမ်းသာကြွယ်ဝတဲ့ပုံမူထီရောက်အကျိုးရှိတဲ့အနာဂတ်ကိုဖော်ဆောင်ပေးမှာဖြစ်တဲ့အတွက်ကြံ့ကြံ့ခံပြီးကြော်လွှားပေးကြဖို့ဒီကနေ့ကျင်းပတဲ့ Conservative ညီလာခံမှာပြောကြားလိုက်ပါတယ်။ဘာမင်ဂမ်မြို့မှာကျင်းပတဲ့ညီလာခံအတွင်းပါတီရဲ့စိတ်ဓာတ်ကိုမြင့်တင်ပေးတဲ့မိန့်ခွန်းကိုဝန်ကြီးချုပ်ကပြောကြားပေးခဲ့တာဖြစ်ပါတယ်။ပါတီညီလာခံကိုတော့၄ရက်ကြာကျင်းပခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.